Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ20ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကိုရိတ်ခါအကူအညီတွေအမြန်ဆုံးပို့ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။အစ္စရေးပါလက်စတိုင်းပဋိပက္ခကြောင့်ရေနံစည်းတွေတက်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဟမတ်စ်ဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့ထိုင်းနိုင်ငံသားရုပ်အလောင်းတချို့ဒီကနေ့ထိုင်းနိုင်ငံကိုပြန်ရောက်လာပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညမှာသတင်းရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့မှုသမ္မတဂျိုးဘိုင်ဒန်ကအမေရိကန်တွေကိုတိုက်ရိုက်မေးခွန်းပြောကြားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာတော့မိုးပြဲရေကာတာဆဲရေဖောက်ကြတဲ့အတွက်အဲ့ဒီဒေသတဝိုက်ကလေယာဧကထောင်နဲ့ချီပြီးတော့နစ်မြုပ်ပျက်စီးခဲ့ရပါတယ်။
ဒီကတော့ရောက်ချက်ချပါတယ်ဒီသားများအောင်လည်းရုပ်ကုန်တယ်အင်းလေးကလည်းဒါမူကျက်ဆယ်ရောက်တယ်မူကျက်ဆယ်ကဆယ်ကိုကျော်လာမယ်ဆိုတော့သူကပြန်ဆုံချလိုက်တော့ဗော
ဒေသခံ VOA ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူ KIO ဌာနချုပ်လိုင်စာအနီအောင်ကြားရွာဝင်းကျင်မှာတော့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA တိုက်ခိုက်ပါတယ်မန္တလေးမှာတော့ဒီစစ်ကောင်စီခန့်အုပ်ချုပ်ရေးတာဝန်ခံတချို့ပြစ်ခတ်ခံရတာစစ်ကောင်စီဘက်ကလိုက်ပြီးဖမ်းဆီးနေတဲ့အလုံခြုံရေးအခြေအနေစိုးရိမ်စရာဖြစ်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ပြောပြပေးပါမယ်ရှင်
ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအသက်ရှင်ရေးအတွက်လိုအပ်တဲ့အကူအညီတွေကိုဂါဇာကိုဝင်တဲ့အီဂျစ်နိုင်ငံနဲ့နယ်စပ်ရာဖာဂိတ်ကနေအများဆုံးဝင်ခွင့်ပေးပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဒီကနေ့တောင်းဆိုလိုက်ပါတယ်။အီဂျစ်နယ်စပ်မှာအသင့်ဆောင်နေကြတဲ့ကုန်တင်ကားအစီး20ထဲမှာအစားအသောက်တွေအပါအဝင်အလွန်အမင်းလိုအပ်နေတဲ့အကူအညီတွေဖြစ်လို့အများဆုံးလိုရာရောက်တဲ့လို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကရာဖာနယ်စပ်ဂိတ်မှာပြောကြားခဲ့တာဖြစ်ပါတယ်။
So these trucks are not just trucks. They are a lifeline. They are the difference between life and death.
ဒီကုန်တင်ကားတွေဟာကုန်တင်ကားတွေတသက်မဟုတ်ပါဘူး။အသက်ရှင်တန်ရေးအတွက်သိရေးကြီးတဲ့ကုန်တင်ကားတွေဖြစ်ပါတယ်။ဂါဇာမှာရှိတဲ့လူအများအပြားအတွက်သိရေးရှင်ရေးအဆုံးဖြတ်ပေးမဲ့ကားတွေဖြစ်ပါတယ်လို့အီဂျစ်နယ်စပ်ကိုပါရောက်ခဲ့တဲ့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကပြောတော့တာပါဂါဇာကိုအကူအညီတွေပို့ပေးရေးအစ္စရေးနဲ့အီဂျစ်အကြားသဘောတူညီချက်တွေမှာကန့်သတ်ချက်တွေပါရှိတာကြောင့်ဒီကန့်သတ်ချက်တွေရှင်းလင်းအောင်အီဂျစ်အစ္စရေးနဲ့အမေရိကန်တို့အကြားဆွေးနွေးနေကြတယ်လို့အတွင်းရေးမှူးချုပ်ကပြောပါတယ်ဒီချိန်ထဲမှာပဲအစ္စရေးနဲ့ဟာမတ်စ်တွေ့ကြတော့အကြားပြစ်ခတ်ရက်ဆဲကြဖို့လူသားချင်းစာနာမှုအကူအညီတွေဂါဇာဒေသကိုအများဆုံးရောက်နိုင်ဖို့ပင်လယ်ကွေ့ဒေသကအာရဗ်နိုင်ငံတွေနဲ့အရှေ့တောင်အရှေ့နိုင်ငံတွေကတင်းကျပ်တင်းကျပ်ထဲတောင်းဆိုလိုက်ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့တော်မှာကျင်းပတဲ့အာဆီယံနိုင်ငံများဆိုင်ရာပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီထိပ်သီး CEO ပွဲကြီးညာချက်မှာဂါဇာဒေသတွေကအရက်သားတွေပေါ်တိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုံချထားပါတယ်။ရေရှည်တည်တတ်တဲ့အပြစ်ခတ်ရက်စဲရဖို့နဲ့အခြေခံမဖြစ်မဖြစ်မရှိမဖြစ်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့လိုအပ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းပြောပါတယ်ခင်ဗျာ
အစ္စရေးဟာမတ်ပြည်ပခါကြောင့်မို့လို့ကမ္ဘာရဲ့တခြားဒေသတွေမှာစာနာမှုဆိုင်ရာလိုအပ်ချက်တွေရှိနေတဲ့သူတွေအတွက်ခက်ခဲမှုတွေနဲ့ပိုးပြီးတော့မှကြုံရစေနိုင်ပါတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပြောကြားလိုက်ပါတယ်။ဒီစစ်ပွဲဟာဒုက္ခသည်အကြက်တဲကြုံနေရတဲ့လေဘနွန်နဲ့အီဂျစ်လိုမျိုးအိမ်နီးချင်းနိုင်ငံတွေစီထိကူးဆက်ထိခိုက်ပြီးတော့လူသားချင်းစာနာမှုအကူအညီတွေပေါ်မှာပိုးပြီးတော့အခက်တွေ့စေမှာကိုစိုးရိမ်ရပါတယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ UNHCR အကြီးအကဲဖိလစ်ပိုဂရန်ဒီကပြောလိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံကမြန်မာဒုက္ခသည်စခန်းထမ်ဟင်းကိုတနင်္ဂနွေနေ့တုန်းကတွားရောက်ပြီးတော့ကြီးစုအားပေးခဲ့တဲ့မဟာမင်းကြီးဂရန်ဒီကဒီလူသားချင်းစာနာထောက်ထားရေးအကူအညီပေးနိုင်တဲ့အရင်းမြစ်တွေကအဆုံးမရှိအမြဲလက်ခံရရှိနိုင်တာမျိုးမဟုတ်ပါဘူးဆိုတာကိုလည်းထောက်ပြခဲ့ပါတယ်ရိုဟင်ညာဒုက္ခသည်တွေကိုလည်းဆက်ပြီးတော့အကူအညီပေးဖို့အတွက်ထိုင်းနိုင်ငံမှာအောက်တိုဘာလ18ရက်နေ့အင်္ဂါနေ့တုန်းကပြုလုပ်ခဲ့တဲ့နိုင်ငံတကာအစည်းအဝေးမှာမဟာမင်းကြီးကတောင်းဆိုခဲ့ပြီးတော့ပဋိပက္ခစစ်ပွဲတွေပိုးပြီးတော့မှများလာလေလေသူတို့အားလုံးကိုကူညီ ီပေးနိုင်မှုအရင်းမြစ်ကပိုးပြီးတော့နည်းသွားလေပါပဲဆိုတာကိုဂျပန်အမျိုးသားသတင်းတော်များအသင်းမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။ရိုဟင်ညာတွေကိုရေရှည်လက်ခံလာရတဲ့ဘင်္ဂလားဒေ့ရှ်အပေါ်မှာဝင်တော့ဝင်ပိုးတွေဆက်ပြီးတော့များလာတဲ့အချိန်မှာရိုဟင်ညာတို့နေရက်ပြန်ရေးကလည်းကိုယ့်ရဲ့ဆန္ဒအလျောက်ဖြစ်ပြီးတော့သူတို့ရဲ့ဂုဏ်သိက္ခာမထိခိုက်စေဘဲဖြစ်တည်ပါတယ်ဆိုတာကိုလည်းမင်းကြီးကပြောကြားခဲ့ပါတယ်ရှင်။
လက်ရှိရှေ့လေပိုင်းဒေသမှာဖြစ်နေတဲ့တင်းမာမှုကြောင့်ကမ္ဘာတဝန်းရေနံဖြန့်ဖြိုးမှုထိခိုက်နိုင်ပြီးဈေးတက်နိုင်တယ်လို့ပြင်သစ်အခြေစိုက်နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကသတိပေးလိုက်ပါတယ်။ဒါပေမဲ့အရင်သမိုင်းမှာဖြစ်ခဲ့သလိုအစမတန်ဈေးတက်တာမျိုးဓာတ်ဆီတိုင်းတွေမှာအတန်းအရှည်ကြီးဆောင်ဆိုင်ရတာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်။လွန်ခဲ့တဲ့အနှစ်50အကြာ1983ခုနှစ်တုန်းကအစ္စရေးစစ်တပ်အတွက်အမေရိကန်ကလက်နက်တွေပြန်လည်ထောက်ပံ့ခဲ့တာကိုတပိတ်မောက်တဲ့အနေနဲ့ရေနံထုတ်လုပ်တင်ပို့တဲ့ OPEC အဖွဲ့ဝင်အာရဗ်နိုင်ငံတွေကအမေရိကန်ကိုရေနံတင်ပို့မှုယာယီရပ်ဆိုင်းခဲ့တာကြောင့်လောင်စာဆီဈေးတွေအဆမတန်တက်ခဲ့ပြီးကမ္ဘာတဝန်းစွမ်းအင်ပြဿနာပေါ်ပေါက်ခဲ့ပါတယ်။အခုလဲဆော်ရီအာရေဗီယားနဲ့ရုရှားတို့ကရေနံထုတ်လုပ်မှုရှော့ချထားလို့အရင်ကတည်းကဈေးကွက်မှာလိုအပ်ချက်အလင်းမီအောင်လုပ်နေရတဲ့အပြင်တရုတ်နိုင်ငံကဝယ်လိုအားပိုများလာတဲ့အခြေအနေမှာအစ္စရေးနဲ့ဟာမတ်စစ်သွေးကြောအဖွဲ့အကြားဖြစ်နေတဲ့စစ်ပွဲကြောင့်ရေနံဈေးကွက်မှာမတိမငြိမ်ဖြစ်နိုင်ပြီးပဋိပက္ခကြောင့်ဈေးတွေတက်နိုင်တယ်လို့ IEA အကြီးအကဲဖတ်တီဘီရိုကပြောပါတယ်။ရေနံနဲ့တခြားလောင်စာဆီတွေတင်သွင်းနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကရေနံဈေးတက်မှုကိုအဆိုးဆုံးခံရနိုင်တယ်လို့သူက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။နိုင်ငံတကာဈေးကွက်မှာ Brent ရေနံစိမ့်ဈေးဟာလည်းအစ္စရေးဟာမတ်ပဋိပက္ခမစတင်ခင်တရက်အလိုအောက်တိုဘာ6ရက်နေ့ကတစည်းကို $85ရှိခဲ့ရာကအောက်တိုဘာ19ရက်မနေ့ကြာသပတေးနေ့က $92အထိတက်သွားပါတယ်။ဒီကြားတဲ့တချို့ရက်တွေမှာ Brent ရေနံစိမ့်တစည်းကို $96အထိဈေးတက်ခဲ့ပါတယ်ခင်ဗျာ
။ Israel Palestine ပြည်ပခါမှာအပြစ်ခတ်ရဲစဲရေးတောင်းဆိုပြီးတော့ Palestine တီးခြားလွတ်လပ်တဲ့နိုင်ငံတည်ထောင်တာကတော့အခြေခံကျတဲ့နီလန်ဖြစ်လိမ့်မယ်လို့တရုတ်သမ္မတရှီကျင်းဖင်ကပြောဆိုလိုက်ပါတယ်။ဒါကတော့ Israel Palestine ပြည်ပခါနဲ့ပတ်သက်လို့တရုတ်သမ္မတရဲ့ပထမဆုံးအကြိမ်မှတ်ချက်ပြုပြောဆိုတာဖြစ်ပါတယ်။တိုက်ပွဲတွေကိုတတ်နိုင်သမျှရပ်တန့်မှုပြည်ပခါတွေမပြန့်ပွားအောင်ဟန်တားဖို့နဲ့လူသားချင်းစာနာမှုအကျပ်တဲပြဿနာတွေကိုဖြေရှင်းဖို့အဓိကဦးစားပေးလှုံ့ဆော်ရမှာဖြစ်တဲ့အကြောင်းအီဂျစ်ဝန်ကြီးချုပ် Mustafa Madbouli နဲ့ဘေကျင်းမြို့မှာတွေ့ဆုံတဲ့အချိန်မှာတရုတ်သမ္မတပြောကြားခဲ့ပါတယ်။အခု Israel Palestine ပြည်ပခါမှာတော့အပြစ်ရပ်ပြီးတော့နှစ်နိုင်ငံပူးတွဲရက်တီရင်းနှီးနဲ့ဖြည့်ရှင်းမှုသမရရှိရဲ့ပြောဆိုချက်ကိုကြည့်မယ်ဆိုရင်တရုတ်ရဲ့ရက်တီချက်ကတိတိတသားပြောင်းလဲမှုမရှိဘူးဆိုပြီးတော့လေလာသူတွေကတုံ့တက်ပါတယ်ဒီပြည်ပခါမှာတင်းမာမှုတွေရော့ပါအောင်လို့အီဂျစ်ရဲ့ကြိုးပမ်းမှုကိုသမရရှိကချီကျူးပြောဆိုခဲ့ပြီးတော့တရုတ်နိုင်ငံအနေနဲ့အီဂျစ်အပြင်တခြားအာရဗ်နိုင်ငံတွေနဲ့လည်းညှိနှိုင်းဆောင်ရွက်ဖို့အစဉ်အသင့်ရှိပါတယ်ဆိုတာကိုပြောဆိုထားပါတယ်ရှင်
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင
်ဗီအိုအမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာဣသရေလနဲ့ဟာမတ်စစ်သည်ကြွားတို့အကြဖြစ်နေတဲ့ပြည်ပခါကအရှေ့လက်ပိုင်းဒေသကိုကျော်လွန်ပြီးတင်းမာမှုတွေဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားတွေနိုင်ငံခြားခီးသွားလာတဲ့အခါပိုပြီးသတိရှိကြဖို့နိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားတွေအတွက်တင့်တော်တဲ့ခီးသွားလာမှုသတိပေးမှုတွေလှုပ်ဆောင်နိုင်အောင်အခြေအနေတွေကိုအမြဲမပြတ်သုံးသပ်နေတာကြောင့်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရမက်သျူမီလာကပြောကြားခဲ့ပါတယ်
And then earlier today, we issued a worldwide caution alert where we advised U.S. citizens that due to
increased tension, about 1,000 years ago, when the Mau were tooling around there, the American citizens and the American officials were able to jump at the camera, a jump at the camera, some of them were able to run around there and see around there. So, when they were talking about Matthew Miller, who was talking about the news, he was talking about.နိုင်ငံသားမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းပိုပြီးသတိရှိနေကြဖို့နိုင်ငံသားရေးဌာနကအကြံပြုထားပါတယ်။အော်တိုဘာလ9ရက်နေ့ကဂါဇာကမ်းမြောင်ဒေသမှာအစ္စရေး1400နေပါတေဆုံးခဲ့ရတဲ့ဟာမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုပြီးဆုံးခဲ့ပြီးတဲ့နောက်အစ္စရေးတို့ဘက်ကလက်တုံ့ပြန်တဲ့အနေနဲ့ဂါဇာမှာအကြီးအကျယ်ပြန်လည်တိုက်ခိုက်နေပါတယ်။တိုက်ခိုက်မှုတွေအတွင်းပါလက်စတိုင်းပြည်သူတွေထိခိုက်တေဆုံးမှုတွေရှိနေတာကြောင့်ပါလက်စတိုင်းတွေဘက်ကထောက်ခံဆန္ဒပြမှုနိုင်ငံအတော်များများမှလုပ်နေကြပါတယ်ဒီချိန်ထဲမှာပဲအစ္စရေးတို့အပေါ်ထောက်ခံအားပေးတဲ့ဆန္ဒပြပွဲတွေလည်းရှိနေပါတယ်ခင်ဗျာ
အစ္စရေးဘက်ကိုဥတီပြစ်မှတ်ထားတိုက်ခိုက်လာတဲ့မစိုင်းဒုံးကြီးတွေနဲ့အဝေးထိန်ဒရုန်းတွေကိုယီမင်နိုင်ငံအနီးအရှေ့အလယ်ပိုင်းပင်လယ်နီထဲမှာရှိနေတဲ့အမေရိကန်ရေတပ်သင်္ဘောကကြားဖြတ်ပြီးတော့ဖျက်ဆီးလိုက်တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကမနေ့တုန်းကပြောဆိုလိုက်ပါတယ်
And we cannot say for certain what these missiles and drones were targeting, but they were launched from Yemen, heading north along the Red Sea.
မစိုင်းနဲ့အဝေးထိန်ဒရုန်းတွေနဲ့ပတ်သက်လို့တက်တဲကွဲကွဲတော့ကျွန်တော်တို့မပြောနိုင်သေးပါဘူး။ဒါပေမဲ့ရီမင်နိုင်ငံဘက်ကိုပြစ်လိုက်ပြီးတော့ပင်လယ်နီမြောက်ဘက်ကိုပြစ်လွှတ်လိုက်တာဖြစ်လိုက်တဲ့အတွက်အစ္စရေးကိုပြစ်မှတ်ထားပုံရပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပတ်ရိုက်တာကမနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်။ဒီတော့အတွင်းမှာပဲလေဗနွန်နိုင်ငံနဲ့နေချာအစ္စရေးနိုင်ငံရဲ့မြောက်ပိုင်းခီးရှမိုနာမြို့ကန်တွေကိုဘေးကင်းရာကိုပြောင်းရွှေ့ဖို့အတွက်ကိုလည်းအစ္စရေးဘက်ကဒီကနေ့စီစဉ်နေပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့အကြိမ်ကြိမ်ပစ်ခတ်တိုက်ခိုက်နေတဲ့အတွက်အခုလိုမျိုးမြို့ကန်တွေကိုပြောင်းရွှေ့ပေးနေရတာဖြစ်ပါတယ်။ဂါဇာဒေသလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်အီဂျစ်နဲ့ဂါဇာနယ်ခြားရာဖာဂိတ်ကိုဒီကနေ့ဖွင့်ပေးမယ်လို့အစိုးရပိုင်းတို့ကမျှော်လင့်ထားကြပါတယ်။အမေရိကန်အရာရှိတွေဘက်ကတော့အကူအညီတွေပေးရင်နယ်ခြားကနေကုန်ကားကြီးတွေဖြတ်တန်းခွင့်ဟာလမ်းတွေပြင်နေတဲ့အတွက်စနေနေ့အထိကြာနိုင်တယ်ဆိုတာကိုပြောဆိုထားပါတယ်။ဂါဇာစေယုံပောက်ကွဲမှုကြောင့်တေဆုံးတဲ့အရေအတွက်ကစောစောပိုင်းတို့ကတော့900အထိရှိမယ်လို့ခန့်မှန်းထားပေမဲ့100နဲ့300ကြားသာရှိနိုင်တယ်ဆိုတာကိုလည်းသတင်းတွေမှာရေးသားဖော်ပြပါတယ်။အစ္စရေးတပ်ဖွဲ့တွေနယ်ခြားမှာအလုံးရင်းနဲ့တပ်ဖြန့်ထားပြီးတော့ဂါဇာကမ်းမြောင်ကိုမြေပြင်ကနေဝင်သိမ်းဖို့အသင့်ဖြစ်နေတဲ့အကြောင်းကိုလည်းအစ္စရေးကာကွယ်ရေးဝန်ကြီးကမနေ့တုန်းကပြောဆိုထားပါတယ်ရှင်။
ဖိလစ်ပိုင်ကာကွယ်ရေးဌာနဝန်ထမ်းတွေနဲ့တပ်ဖွဲ့ဝင်36,300ကို AI ညာရီတုနဲ့လူပုံတူဖန်တီးတဲ့ digital application တွေပုံကိုရေးလုံခြုံမှုကိုချင်းချောင်းနိုင်တဲ့အတွက်အဲ့ဒီနည်းပညာတွေအသုံးမပြုကြဖို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကအမိန့်ထုတ်ပါတယ်ဖိလစ်ပိုင်မှာဆယ်စုနှစ်တည်းနဲ့ကြာတည်ရှိနေတဲ့ community နဲ့မွတ်စလင်တောင်းကျမ်းသူတွေကိုနှိမ်နှင်းနိုင်ဖို့ကြိုးပမ်းနေသလိုပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအကျိုးစီးပွားကာကွယ်ရေးအတွက်လှုပ်ဆောင်နေတဲ့တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအရာအခုလိုတားမြစ်တဲ့အကြောင်းကာကွယ်ရေးဝန်ကြီး Gilberto Teodoro Jr. ရဲ့အောက်တိုဘာ14ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အထူးသဖြင့်ဓာတ်ပုံ7ပုံတည်းမနဲ့အသုံးပြုပြီးလူတစ်ယောက်ရဲ့ပြောဆိုမှုလှုပ်ရှားမှုပုံတွေကို AI နဲ့တူပဖန်တီးတဲ့ Digital Application တွေကိုအသုံးမပြုကြဖို့တားမြစ်ထားပါတယ်ခင်ဗျာ။
အော်တိုဘလာခွနီယန်နီကဂါဇာမှာရှိတဲ့အစ္စရေးမျိုးတွေရွာတွေတဲ့ကိုဟာမတ်စစ်သွေးကြွတွေဝင်ပြီးတော့တိုက်ခိုက်တဲ့အချိန်တွင်းမှာတေဆုံးခဲ့ရတဲ့ထိုင်းနိုင်ငံသား၈ယောက်ရဲ့ရုပ်အလောင်းတွေဒီကနေ့ထိုင်းနိုင်ငံကိုပြန်ရောက်လာပါတယ်။ဟာမတ်တို့ရဲ့တိုက်ခိုက်မှုတွင်းမှာထိုင်းနိုင်ငံသားအယောက်30တေဆုံးခဲ့ပြီးတော့16ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဌာနကပြောကြားထားပါတယ်။ဒဇာကန်ဖြစ်တဲ့ဖမ်းဆီးခံထားရသူက18ယောက်ရှိပါတယ်။တေဆုံးခဲ့တဲ့သူတွေကပထမအတုပ်ဖြစ်တဲ့၈ယောက်ရဲ့အလောင်းတွေကိုတော့အစ္စရေးခီးသည်တွေလေယာဉ်နဲ့ဘန်ကောက်မြို့ဝနဘူမိနိုင်ငံတကာလေဆိပ်ကိုရောက်ရှိလာခဲ့တာပါတေဆုံးသူတွေအတွက်လေဆိပ်မှာဘာသာရေးအရာဝိပုဘဲကိုတော့ထိုင်းတာဝန်ရှိတဲ့သူတွေပြုလုပ်ခဲ့တာမှာတော့ထိုင်းနိုင်ငံဆိုင်ရာအစ္စရေးတာအမတ်ကြီးလည်းတက်ရောက်ခဲ့ပါတယ်ရုပ်အလောင်းတွေကိုတော့သူတို့နေရက်ဒေသတွေစီကိုပို့ပေးပြီးတော့အတုပအခမ်းအနားကျင်းပနိုင်ရေးစီစဉ်ပေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့ပေးဖို့အမေရိကန်တွေကိုသမ္မတကတိုက်တွန်းပြောကြားတဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့ဖို့နဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်လူထုကိုဓာတ်ရိုက်မိကွန်းပြောကြားပါရယ်အမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့အစ္စရေးနိုင်ငံနဲ့အတူရည်တည်ချက်ကိုပြသတဲ့အနေနဲ့တယ်အဗီဒ်မြို့ကနေပြန်လာပြီးတော့နောက်တစ်ရက်ဗုဒ္ဓဖူးညမှာပဲအမေရိကန်သမ္မတကသူ့ရဲ့ Oval ရုံးငန်းကနေငွေကြေးထောက်ပံ့နိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အခုလိုပြောဆိုခဲ့တာဖြစ်ပါရယ် VOA Infuro ဆိုင်ရာသတင်းတောက် Paxi Widaku Sawara ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ပြောပြပေးပါမယ်ရှင်
ဟမတ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကိုအစ္စရေးကလက်တုံ့ပြန်ပြီးဂါဇာကိုတိုက်ခိုက်တာကြောင့်ပါလက်စတိုင်းတွေဟာဂါဇာဒေသတောင်ပိုင်းကိုပြောင်းရွှေ့ပြီးရွက်ပြင်ဒဲတွေနဲ့နေကြရပါတယ်ဒီလိုတိုက်ခိုက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအစ္စရေးကိုစီးရေးအကူအညီတွေထပ်ပေးဖို့နဲ့ရုရှားရဲ့ကျူးကျော်သိမ်းပိုက်မှုကိုတွန်းလှန်နေတဲ့ယူကရိန်းအတွက်လည်းထောက်ပံ့ပေးဖို့နောက်ထပ်ဘီလီယံနဲ့ချီတဲ့ငွေပမာဏသုံးဆွဲဖို့လွှတ်တော်ကိုအဆိုပြုတောင်းခံသွားမယ်လို့ဆိုပါတယ်ငွေပမာဏဘလောက်တောင်းခံထားလဲဆိုတာကိုတော့ဒီကနေ့တောက်ကြနေလွတ်တော်ကိုအဆိုပြုချက်ပေးပို့တဲ့အခါမှာသိရမှာပါ
Hamas and Putin represent different
Hamas နဲ့ Putin ရဲ့အန်ဒီကမတူပေမဲ့တူညီတဲ့ရည်မှန်းချက်တော့ရှိပါလေအဲ့ဒါကဘာလဲဆိုတော့သူတို့ရဲ့အင်ဒီဂျင်ဒီမိုကရေစီနိုင်ငံတွေကိုကျူးကျော်သိမ်းပိုက်ခြင်းတော့
ဒါဟာအနာဂတ်အတွက်ယင်းနီမြုံနံတာဖြစ်ကြောင်းလည်းသူကထောက်ပြပါရယ်အစ္စရေးကဆယ်စုနှစ်တွင်နဲ့ချီနေမီတစတစတိမ့်ပိတ်လာတာကြောင့်ဆိုပြီးအောက်တိုဘာ9ရက်နေ့ကဟမတ်စစ်သွေးကြွတွေတိုက်ခတ်ရမှာအစ္စရေး1400လောက်သေဆုံးတာကြောင့်အစ္စရေးကဂါဇာကိုလက်တုံ့ပြန်ပစ်ခတ်ပါရယ်ဒီလိုပစ်ခတ်မှုအတွင်းလူပေါင်း3000လောက်သေဆုံးပြီးတော့တပ်တန်းကျော်အိုးအိမ်ဆွန့်ခွာခဲ့ကြရတာပါ
History has taught us that when terrorists don't
ကျမ်းပတ်သမားတွေကသူတို့ကျူးလွန်တဲ့ကျမ်းပတ်မှုတွေအတွက်ပြည်တယ်မခံရဘူးဆိုရင်အာဏာရှင်တွေလည်းသူတို့ရဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်တော်ဝင်ခံစရာမလိုဘူးဆိုရင်သူတို့တွေကပြိပခတွေတပ်ဖြတ်မှုတွေဖျက်လို့ဖျက်ဆီးပို့ပြီးလှုပ်လာကြတယ်ဆိုတော့ကျွန်တော်တို့သမန်းကတင်ကြပေးထားပြီးသားပ
ါဒါမှမဟုတ်အလုတော်ဥက္ထကေဗင်မက်ကာတီကိုဒီလအစောပိုင်းကယာရုကနေဖြုတ်ချထားပြီးတဲ့နောက်နောက်ထပ်ဥက္ထတက်ခံထားရင်းလဲ Republican Party တွင်ညှိနှိုင်းလို့မရသေးပဲဖြစ်နေပါတယ်ဗုဒ္ဓဦးနေတော်ကတော့ American Congress လို့တော့မှာ Israel Hamas နှစ်ဖက်လုံးအပြစ်ခတ်ရဆဲဖို့ဆိုပြီးဆန္ဒပြကြပါတယ်အော်တိုဘာ16ရက် Writer Ipsos Lewis တက်မှာတော့ American 47ရာခိုင်နှုန်းက Israel ကိုထောက်ပံ့ပေးတင်ကြောင်းဆန္ဒပြပါတယ်
American leadership is what holds the world together.
ဘာဒီဒီငြိမ်မှုရှိအောင်အမေရိကန်ဥစားမှုနဲ့ထိန်းချုပ်နေတာပါအမေရိကန်ရဲ့မာမိတ်တွေကြောင့်လဲကျွန်တော်တို့အမေရိကန်ပြည်ထောင်စုလုံခြုံပေးခဲ့နေတာ
အမေရိကန်ကအခုလိုအစ္စရေးဘက်ကရက်တီလို့ဆိုပြီးခုခါကမ္ဘာမျိုးတချို့မှာအစ္စရေးနဲ့အမေရိကန်ဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ်ဆန္ဒပြသူတော်တော်များများကတော့အစ္စရေးဟာပါလက်စတိုင်းနယ်မြေတွေကိုသိမ်းယူထားတယ်လို့မြင်ပါတယ်အစ္စရေးဘက်ကလည်းအမိုင်းကြောင်းအရာနဲ့လုံခြုံရေးအတွက်ဒီနယ်မြေတွေကိုသူတို့ပိုင်တာလို့ဆိုရတယ်ဒါပေမဲ့လည်းယူကရိန်းမှာတော့ကျူးကျော်သူရုရှားကိုတွန်းလှန်ဖို့ဆိုပြီးအမေရိကန်ပြည်ထောင်စုကယူကရိန်းနဲ့အတူရက်တီပါတယ်ခင်ဗျာ
ဒါကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းနဲ့အစ္စရေးကိုကူညီထောက်ပံ့ဖို့အမေရိကန်လူထုကိုတိုက်ရိုက်မေးခွန်းပြောကြားခဲ့တဲ့အကြောင်းသတင်းလွှာကိုကိုအောင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
VOA American အသံရဲ့တောက်ကြညာချမ်းထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မိုးပြဲဆယ်ရေဖောက်ချလိုက်တဲ့အတွက်ဒေသခံတွေဒုက္ခရောက်နေရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်တောင်ပိုင်းမှာမုတ်တုံမိုးအဆက်မပြတ်ရွာသွန်းခဲ့ပြီးတော့မိုးပြဲရေကာတာတက်မှတ်ရေချိန်ကျော်လို့ဆယ်ရေဖောက်ချခဲ့တဲ့အတွက်အဲ့ဒီဒေသတစ်ဝိုက်ကလေယာဉ်ဧကထောင်နဲ့ချီပြီးတော့နစ်မြုပ်ပျက်စီးခဲ့ရတယ်လို့နေအိမ်တွေတနိုင်တစ်ပိုင်းမွေးမြူရေးလုပ်ငန်းတွေလည်းရေလွှမ်းမှုပျက်စီးခဲ့ရပါတယ်။စစ်ဘေးဒဏ်ခံနေရတဲ့မိုးပြဲဒေသကစစ်ဘေးဒုက္ခသည်တွေကလည်းရေကြီးလာတဲ့အတွက်နောက်ထပ်ဘေးလွတ်ရာကိုပြောင်းရွှေ့ပြီးတော့ခိုးလုံနေကြရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာမိုးအဆက်မပြတ်ရွာသွန်းခဲ့လို့မိုးပြဲဆယ်သတ်မှတ်ရေချိန်ကျော်သွားတာကြောင့်ဆယ်မြောင်းဝန်ကြီးဌာနကမိုးပြဲဆယ်ရေဖောက်ချလိုက်တဲ့အတွက်မိုးပြဲမျိုးကလေယာဉ်ဧကထောင်ချီရေမြုပ်သွားခဲ့ပါတယ်။ဖောက်ချလိုက်တဲ့မိုးပြဲဆယ်ရေစည်းရာတစ်လျှောက်မှာလေယာဉ်မြေတွေရေလွှမ်းကုန်လို့လေသမားတွေဒုက္ခရောက်နေတာကိုကိုယ်တိုင်ကြုံတွေ့ရသူမိုးပြဲမျိုးကတယောက်ကအခုလိုပြောပြပါတယ်။
ဒါတော့တော်လေးဖတ်ချပါလေဒီသားများအောင်လည်းမြုပ်ကုန်ပြီလေအင်းလေးကံလေးကမိုးပြဲဆယ်ရောက်တယ်မိုးပြဲဆယ်ကဆယ်ကိုကျော်ရမယ်ဆိုတော့သူကယူဖွင့်ချလိုက်တာပေါ့မဖောက်ချရင်ရေကကံကျော်ရမှာပေါ့အဲ့ဒါအန္တရာယ်ရှိတယ်ဆိုပြီးမှပါလွှတ်ချလိုက်တာပေါ့ဒီကမြုပ်လို့စပါးလေးပုတ်ကုန်တယ်မိုးပြဲလေကဧကပေါင်းထောင်ချီတော့ပြည့်စည်သွားတော့ငါးကံလေးလည်းကုန်လုံးမြုပ်ကုန်တော့ပေါ့
မိုးပြဲဆယ်ရေဖောက်ချတဲ့တန်းကိုစစ်ပြေးဒုက္ခတွေတွေလည်းခံနေကြရပါတယ်မြေချောင်းတပေးတွေမှာအဆင်ပြေသလိုစစ်ပေးတိမ်းရှောင်နေကြရသူ900လောက်ရေကြီးတဲ့ဒဏ်ခံနေရတဲ့အတွက်နေထိုင်လို့မရတော့ဘဲဘေးလွရာနောက်ထပ်နေရာတွေကိုထပ်ပြီးတော့ပြောင်းရွှေ့ခဲ့ကြရတယ်လို့မိုးပြဲမျိုးစစ်ပေးရှောင်တူကပြောပြပါတယ
်ဒီကြီးတဲ့ရေချောင်းများလည်းရှိရပါဗျာဒီဘာတော့ကြီးချောင်းများချောင်းတွေမှာတော့ရှောင်းရှိခါကျတော့ဒီကြီးရလို့ကုန်လို့အဆင်ပြေနေနေရာစီကြတော့ပြည့်စုံရအောင်
မိုးပြဲဆယ်မြောက်ဖက်မှာတည်ရှိတဲ့အင်းလေးကံဘက်မှာတော့နှစ်ဆင်ကျင်းပတဲ့ဖောင်တော်ဦးဖျားပွဲတော်ကိုဒီနှစ်မှပြန်ပြီးတော့စီစီကားကားကျင်းပနေပါတယ်။အင်းလေးကံဟာမိုးပြဲဆယ်နဲ့တစ်ဆက်တည်းဖြစ်ပြီးတော့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကယားပြည်နယ်ဘလူးချောင်းအတွင်းစီစဉ်နေတာပါ။မိုးပြဲဆယ်ရေဖောက်ချမှုကြောင့်စိုက်ပျိုးမြေတွေရေလွှမ်းပြီးတော့ဒေသခံတွေစစ်ပေးရှောင်တွေရေပေးသင့်နေတာအတွက်ကုညီကယ်ဆယ်ရေးလှုပ်ဆောင်မှုတွေတည်ရဖို့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောကယားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရကိုပါ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ကယားပြည်နယ်ဘလူးချောင်းအနီးနားမှာနေထိုင်တဲ့ဒေသခံတယောက်ကတော့ အခုလိုရင်းနှီးမြှုပ်တာတွေကနှစ်ပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်တောင်သူတွေဒုက္ခရောက်နေကြတယ်လို့ပြောပြပါတယ
်။ဒါပါလေတချို့ကမမဲ့ကြည့်ဘူးညီမလေးလိမ့်လို့အစ်မကြည့်ဘူးပေါ့နော်အဲ့ဒါကိုစောင့်ဆောင်ရင်းနဲ့ဒီရရနဲ့ကာလာကိုရောက်တဲ့အချိန်မှာပဲငိုကြည့်ရတယ်ပါတယ်နော်ဒီငိုကြည့်ရတဲ့တာမှာကျွန်တော်တတ်မှတ်ထားတဲ့ရေချင်ထက်တော်တော်တော့ဖောက်ချလိုက်ရပါတော့နော်မြောင်းနေအကုန်လုံးဥပက်ပြီးဥပက်ချက်ကုန်တော့ပေါ့နော်တချို့ကျတော့လေဒီနေလိုက်ပြီးတော့ရတနောက်ပြန်လိုက်ဆယ်ရလူလည်းရှိပေါ့နော်လူကားလို့မရတော့ဘူးဘာလို့လဲဆိုတော့အန်ဒီယန်များလေးရေထဲမှာကျတော့တချို့ကမရေချင်ကြဘူးပေါ့နော်ဟိုရေထဲမှာလည်းတန်တဝါဝါရေမှရတနောက်လေးပြန်ပင်ရတဲ့တောင်သူတချို့လည်းရှိရကြဟုတ်ငိုပြင်းမှဆိုရင်ဟိုတက်မွေးထားတဲ့ခြံတွေပါသွားတာရှိတယ်လို့ငါမွေးထားတဲ့ခြံတွေအဲ့လိုမျိုးပေါ့နော်။သူငါရလွတ်ကုန်တယ်လို့ပေါ့
။ဒေသခံတွေဟာတိုက်ပွဲတွေကြောင့်နေထိုင်စားတောက်ရေးအဆအဆခက်ခဲနေချိန်မှာရေကြီးတဲ့ဒဏ်ကိုထပ်ပြီးတော့ခံနေကြရတာဖြစ်ပါတယ်။အာဏာပိုင်တွေဘက်ကမိုးပြဲဆယ်ရေကိုနောက်ထပ်ဖောက်ချနိုင်ခြင်းရှိနေတာကြောင့်အနေမန်းဖြစ်တဲ့ကျေးရွာတွေကိုပြောင်းရွှေ့ခိုင်းထားတယ်လို့ဘလူးချောင်းတစ်ပေးမှနေထိုင်သူတယောက်ကပြောပြပါတယ
်။ရေကြီးတာဒီဖက်မှာတော့နှစ်ပတ်လောက်ရှိပြီရှင်။အဓိကကဘလူးချောင်းရဲ့နေမျိုးပေါ့နော်။တောက်ချောက်ကိုရေမြုပ်ပါတယ်။ရေကမြုပ်တော့စပါးတော့မှအကုန်လုံးမြုပ်တော့ပေါ့။စပါးတွေပြောင်းဖူးတွေအိမ်တွေမြုပ်ရလဲရှိရရှင
်။
ဖောက်ဖောက်ရှိ။ဖောက်ဖောက်ရှိတည်ရရှင
်။နေတဲ့ကျေးရွာတွေမှာရွှေ့ခိုင်းထားတယ်
။ဖျားဖြူ၊ဗရာနီ၊ဝါရီကော်ခူး၊စံပြကျေးရွာအုပ်စု၊ဒေါ်ပေါ်ကလေးကျေးရွာအုပ်စုစားတဲ့ရှမ်းပြည်နယ်၊ကယားပြည်နယ်နယ်စပ်ကဘလူးချောင်းတလျှောက်ခမလဲရဧကတတောင်းဝင်းကျင်ရှိပြီးတော့အကုန်လုံးနှိပါရေမြုပ်နေတယ်လို့ကီနီလူခွေရဲ့အဖွဲ့ကိုတီထောင်သူကိုပညာက VOA ကိုပြောပြပါတယ်။ဒါအပြင်လက်ရှိလွိုက်ကော်မြို့ဘလူးချောင်းနဲ့နေတဲ့အနေရက်ကွက်၄ခုထပ်မင်းဲမှလည်းရေဝင်နေပြီလို့ပြောပြပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကဒေသခံအများစုဟာစစ်ဘေးတိမ်းရှောင်လိုက်၊နယ်မြေတည်ငြိမ်လာရင်နေရပ်ပြန်လိုက်လုပ်နေကြရသလိုကြားရက်မှာဒီစာနယ်ရိတ်ခါဖူလုံရဲ့အတွက်လဲဘူးစပားကိုအဓိကထားစိုက်ပျိုးနေကြရတာပါအခုလိုစပားတွေပြည့်စည်ကုန်လို့နောက်နှစ်စာနယ်ရိတ်ခါပုံမကျတဲ့လာမှာကိုစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပြပါတယ်ရှင
်ဒါကတော့မိုးပြဲရေကာတာဆယ်ရေဖောက်ချလိုက်တဲ့အတွက်အဲ့ဒီဒေသတဝိုက်ကလေယာဉ်ဧကထောင်နဲ့ချီပြီးတော့နင်းမြုပ်ပြည့်စည်ခဲ့ရတယ်လူလူနေအိမ်တွေပါရေနင်းမြုပ်ကုန်နေတဲ့အခြေအနေကိုမဆုမျက်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်လိုင်ဇာအနီးစစ်ကောင်စီတပ်စခန်းတစ်ခုကို KIA ကတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်KIO ဌာနချုပ်ရှိရာလိုင်ဇာအနီးအောင်ကြာရွာဝင်းကျင်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA ကဝင်ပြီးတော့တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲကတော့မနက်9နာရီလောက်ကစတင်ခဲ့ပါတယ်ညနေ9နာရီအချိန်အထိတနေကုန်နီးပါးလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တာတွေရှိတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ် KIO လိုင်ဇာဌာနချုပ်အနီးကတိုက်ပွဲအခြေအနေတွေကိုအခြေခံပြီးတော့ဒီရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
ဒီလကိုရနေက KIA ဌာနချုပ်ရှိရာလိုင်ဇာအနီးကမုံလိုင်ခက်စစ်ဆောင်စခန်းတိုက်ခိုက်ခံရတဲ့နောက်ပိုင်းမှာ KIA ကထိုးစစ်အရှိန်ကိုမြင့်တင်လာနေတာပါဒီလ18ရက်နေ့မှာကချင်ပြည်နယ်ရွှေကူမြို့နယ်ငါးပတ်ကြီးစခန်းနဲ့19ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးကရင်းလာတောင်စခန်းကို KIA ကတိုက်ခိုက်သိမ်းယူခဲ့သလိုဒီကနေ့မှာတော့နတ်ဆိုင်ရအနီးမှာရှိတဲ့လိုင်လွန်အောင်ကြာကစစ်စခန်းနှစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကညနေ9နာရီအချိန်လောက်မှာအခုလိုပြောပါတယ
်ဒီနေ့တိုက်ပွဲအချိန်ကတော့ဗလဲမမ်ဆာညာလေးလုံးအောင်ချာစခန်းကိုခေဘက်ကနေဝန်တိုက်တာအဲတိုက်ပွဲကတော့ဒီနေ့9နာရီဝန်ချင်းကနေစဖြစ်တဲ့တိုက်ပွဲဖြစ်ပါလေအခုတတိယအခုအဲကျွန်တော်တို့ဖုန်းပြောနေတဲ့အချိန်တည်းလည်းနေ့ချစ်အတန်တွေတော့ကြားရပါတယ်တပ်စခန်းတစ်ခုဇလုံးကိုတိုက်တာဖြစ်ပါတယ်ဒီနေ့ကတော့အခုတတိယကတော့တော်တော်များများတော့ဝန်စည်းလို့ရပြီလို့ပြောတယ်ဒါမဲ့ဟုတ်တဲ့င်းနဲ့အလုံးကို confirm ကတော့မလုပ်ရသေးဘူးအခုတိုက်ပွဲကတော့ဆက်ချီအဖြစ်နေတုံးဖြစ်ပါတယ
်နှစ်ဖက်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့အပြင်လက်နက်ကြီးတွေနဲ့ပါတနေကုန်ပစ်ခတ်တာတွေရှိနေကြောင်းလည်းပြောပါတယ
်လေကြောင်းကတော့ဆက်တက်လာပဲပဲနဲ့ဖောက်ဘယ်နဲ့ချင်းဆိုတာတော့မှကျွန်တော်တို့မမမြင်ဘူးဟိုချက်သားကရေးဝော်ဒီပေါ်တော့တနေ့ဆက်တွယ်လည်းမရဘူးဒီကနေ့တော့ဒီလေကြောင်းလာတယ်တော့ပဲကြားရပါတယ်ပဲနေချင်းပဲနောက်ဆိုတာနဲ့ဟိုဘယ်မျိုးအစားဆိုတာနဲ့အဲဒီရတော့အမရသေးဘူးဒါပေမဲ့အများပိုင်းကတော့ jet fighter တွေကတော့ဆက်တက်လာတယ်လို့ပြောကြတယ်စစ်ကောင်စီဘက်ကနဲ့လေကြောင်းနဲ့တိုက်တာဟိုလက်နက်ကြီးတွေနဲ့အဲတော်တော်များများကိုတိုက်တာအတနည်းကုန်တော့အဲတနတ်တန်နဲ့ကြားပါတယ်ကျွန်တော်တို့လက်နက်ကြီးတန်နဲ့ကြားပါတယ
်ဒေသရင်းသတင်းမီဒီယာတချို့မှာတော့လိုင်လွန်အောင်ဂျာစခန်းကို KIA ကသိမ်းယူလိုက်ကြောင်းဖော်ပြနေပြီမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတည်ပြုချက်မရသေးကြောင်းပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာဝိုင်းမော်မြို့နယ်နဲ့မိုးမောင်းမြို့နယ်အဆက်ဒေါ်ဖုံးရံရဲ့အထက်ဘက်မှာဖြစ်ပါတယ် တော့ဖုံးရဒေသခံတဦးကတော့ဒီနေ့အခြေအနေကိုအခုလိုပြောပါတယ်
အဲအောင်ကြပ်ဟိုဒီနေ့တက်ပွဲဖြစ်တဲ့ခါတော့တော့မှမလေးရင်လာတယ်ကွာစစ်မှန်ဖြစ်တယ်လို့ဆိုတာအဲအဲ့ဒီအောင်ကြာနန်ဆောင်ရံပဲလေကျွန်တော်တို့ကြားတာဟိုမှာတက်ပွဲဖြစ်တယ်လို့ပဲကြားရတယ်နည်းနည်းအချိနာလာတော့ဒီခါတော့မှဂျက်ဖိုက်တာဇီးပြန်ပြတ်သွားတယ်အဲဂျက်ဖိုက်တာတက်တာခဏ၃နိုင်ခွဲပေါ့၃ခွဲလောက်မှတက်သွားတာ
လေးချောင်းကနေလေးချိန်ထက်မနည်းတိုက်ခိုက်ခဲ့ကြအောင်သတင်းဖော်ပြတာကြီးလည်းရှိပါတယ်ဒီအပိုင်းတွေအတွက်မှာတော့နန်းဆန်ရံဘက်ကဒေါ်ဖုံးရံကနေစစ်ရဟတ်ရင်နဲ့လူလက်နက်ရိတ်ခါတွေပို့ဆောင်နေကြောင်းဗိုလ်မှူးကြီးနော်ဘူးကပြောဆိုထားပါတယ်ဗမော်မြကြီးနားလမ်းမှာရှိတဲ့လိုင်လွန်အောင်ကြအနီးမှာစစ်ကောင်စီတပ်စခန်း၃ခုရှိတာပါပြီးခဲ့တဲ့စက်တင်ဘာ16ရက်နေ့ကစခန်းတစ်ခုကို KIA ကတင်ယူခဲ့တာဖြစ်ပြီးတော့ကျန်ရှိနေတဲ့စခန်းတစ်ခုကိုဒီကနေ့တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်အချိန်ထဲမှာပဲဖားကတ်မြို့နယ်တာမခံဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ကြားလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေရှိနေပြီးတော့ဒေသခံတချို့တိတ်ရှောင်နေကြပါတယ်စစ်ကောင်စီဘက်ကသူတို့တိုက်ခိုက်တာမရှိကြောင်းနဲ့မုံလိုင်ခက်စခန်းရှိအမိုနီယာနိုက်ထရိတ်ရန်တူလောင်ယုံပောက်ကွဲတာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့သလို KIA ဘက်ကတော့ရန်တူလောင်ယုံမရှိကြောင်းနဲ့မုံလိုင်ခက်မှာအကြီးစားဘုံပေါက်ကွဲပြီးနောက်မှာလဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ကတ်ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ KIA ဌာနချုပ်ချီယာလိုက်စားအနီးအောင်ကြာရွာဝင်းကျင်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့သတင်းကိုကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးဘက်ကလုံခြုံရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။မန္တလေးမြို့မှာတော့စစ်ကောင်စီရဲ့ဒေသတွင်းအုပ်ချုပ်ရေးတာဝန်ရှိသူတချို့အပြစ်ခတ်ခံရတာနောက်ပြီးတော့စစ်ကောင်စီရဲ့ဒီလိုက်ပြီးတော့ဖမ်းနေတဲ့အတွက်ဒေသခံတချို့ဖမ်းဆီးခံရတာအပြင်လူရမှုဒုစရိုက်မှုတွေလည်းပိုပြီးတော့များလာနေတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်။စစ်ကောင်စီရဲ့စစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲအခုလိုစိုးရိမ်စရာလုံခြုံရေးအခြေအနေတွေနဲ့ကြုံနေရတဲ့အတွက်ဒေသခံတွေဟာသူတို့ရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေကြရပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမမျှတစင်အောင်ကပြောပြပေးပါမယ်။
မန္တလေးမဟာအောင်မြင်မြို့နယ်၄၀တလညဇီနာမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလက်ဖက်ဆိုင်ထိုင်နေတဲ့ယာယီမှုတူတနက်နေ့ပြစ်ခတ်ခံရပြီးတိဆုံသွားတယ်လို့ဒေသခံတွေကပြောပါရတယ်။တိဆုံသူဟာတန်လျက်မော်အနောက်ရက်ကွက်ကအသက်50အရွယ်ယာယီမှုဦးတန်းမင်းဖြစ်ပြီးဥကောင်းကိုတနက်နေ့အနီးကပ်နှစ်ချက်ပြစ်ခတ်ခံရတာလို့ပြောပါရတယ်။အခုဖြစ်စဉ်ကြောင့်မဟာအောင်မြင်မြို့နယ်မှာပိုပြီးအစ်စ်အစီများတယ်လို့မဟာအောင်မြင်မှာနေထိုင်သူတူကပြောပါရတယ်။
အလုံးစုံနေနေတော့တင်းကျပ်ပါတယ်ဒီအပိုင်းတော့မအောင်မီလဲမတော့စစ်သေးတာကြီးဆောင်းမင်းစစ်သေးတာကြီးလည်းများတယ်ပေါ့ဟုတ်ကဲ့ဒီလူကြီးတွေမှလည်းစစ်တယ်မလားလည်းလို့အဲဒီစစ်တယ်နေတော့ဒီအပိုင်းတော့တိတ်ပြီးရင်းနှောင်းရင်းရက်တွေကတော့တော်တော်များတယ်လေစစ်တာတော့
မန္တလေးမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုဖြစ်တဲ့ Generation Z Power ကအခုဖြစ်စင်မှာဦးတန်းမင်းကိုသူတို့ပစ်ခတ်ခဲ့တာလို့ထုတ်ပြန်ထားပါတယ်မန္တလေးမြို့မှာအရင်ကတည်းကလုံခြုံရေးတင်းကျပ်ထားတဲ့ကြားကအခုလိုစစ်ကောင်စီအဖွဲ့ဝင်တချို့အပြစ်ခတ်ခံနေရတာနဲ့အဖမ်းဆီးတဲ့ရင်းတွေကြောင့်လုံခြုံရေးစိုးရိမ်ရတယ်လို့မန္တလေးမြို့ကန်တူကပြောပါတယ
်။မန္တလေးမြို့ပေါ်ကြတော့လေဒီလူမျိုးအစားအားလေးဖြစ်တာတော့ကြားရတာပေါ့နော်။နည်းနည်းကျွန်တော်တို့ဘက်နဲ့တော့နည်းနည်းလှမ်းတယ်အဲ့ဒါ။သူကမန္တလေးမှာမြို့နယ်နည်းနည်းစိုးတဲ့မြို့နယ်ရှိတယ်နည်းနည်းငြိမ်းနေမြို့နယ်မှာတော့ဘာမှတိတ်မရှိဘူး။ဖြစ်တာတော့ဖြစ်တယ်ဆိုဖြစ်တယ်။ဒါပေမဲ့ကျွန်တော်တိတယ်တော့အကုန်ပြောရင်ကျွန်တော်အန္တရာယ်များတယ်လေ။
လူငယ်တွေကိုလုံခြုံရေးအကြောင်းပြပြီးဖမ်းဆီးစစ်ဆေးတာလည်းရှိတယ်လို့ပြောပါတယ်။ချင်းမြသာစီမျိုးနဲ့ဆံပြရက်ွက်မှာပြီးခဲ့တဲ့73ရက်နေ့ကအသက်20အရွယ်အမျိုးသားလူငယ်တူကို PDF ဆိုတဲ့ဆွဆွဲခြင်းနဲ့စစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားပြီးအဲ့ဒီလူငယ်နဲ့နှိစက်သူတွေကတော့ PDF နဲ့ပတ်သက်မှုမရှိကြောင်းညင်းဆိုထားပါတယ်။မန္တလေးမြို့မှာအခုအောက်တိုဘာလထဲမှာတင်ဒေသခံ15ဦးထက်မနည်းဖမ်းဆီးခံထားရပြီးစစ်ကောင်စီဘက်ကအရဝတီနဲ့ရောက်လာပြီးဖမ်းဆီးခေါ်ဆောင်တာမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။အာနာသိမ့်ပြီးနောက်ပိုင်းပြည်နယ်တိုင်းဒေသတော်တော်များများမှာညမထွက်ရအမိန်ထုတ်ပြန်ထားပြီးမန္တလေးမြို့မှာလည်းည12နာရီကနေမနက်4နာရီအထိညမထွက်ရအမိန်ရှိပါရယ်။လုံခြုံရေးအတွက်စစ်ဆေးမှုတွေနဲ့တင်းကျပ်နေတဲ့ကြားကပဲမန္တလေးမှာနေဘက်အချိန်လမ်းပေါ်မှာလူရဲခံရတာတွေရှိတယ်လို့နေနေဝင်ပြီးအမှုကျန်းစီပစ္စည်းယူတာလဲကြုံတွေ့နေရတယ်လို့မြို့ကန်တွေကပြောပါတယ်ရှင်
။ဒါကတော့မန္တလေးမြို့ပေါ်ကစိုးရိမ်ရတဲ့လုံခြုံရေးအခြေအနေကြောင့်သတင်းကိုမမျှတစေအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍရှုစားနာဆင်ရဖို့ရှိပါတယ်။
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီကနေ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါလာလိပ်ပြည့်ခြင်းပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ20ရက်တောက်ကြညပိုင်းအစီအစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ကယားပြည်နယ်သို့မဟုတ်ကရင်ပြည်မှာတော့လိုက်ကောမြို့လောက်ကနေလွဲပြီးတော့ကြံဒေသတွေမှာတော့ကျောင်းနေအရွယ်ကလေးငယ်တွေဟာစစ်ပွဲတံကြောင့်ပုံမှန်ကျောင်းစာကိုတင်ကြားနိုင်တဲ့အခြေအနေမရှိကြတော့ဘူးလို့ပညာရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေတဲ့ကရင်အမျိုးသမီးမတ်အဖြူလေးကပြောပါတယ်စစ်တပ်ကအနာသိမ့်မှုရဲ့နောက်ပိုင်းဖြစ်နေမှုတွေကြောင့်လိုက်ကောမြို့ပေါ်ကနေထွက်ပြေးခဲ့ရပြီးတော့နေဆက်စစ်ပေးဆောင်စခန်းမှာတနစ်ကျော်နေခဲ့ရတဲ့အဖြူလေးဟာကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးနေရတဲ့အခြေအနေတွေပေါ်မှာကိုယ်တိုင်တွေ့မြင်ခဲ့ရပြီးတော့ပညာရေးလုပ်ငန်းတွေထဲမှာထက်ထဲဝင်ဝင်ပါဝင်လှုပ်ဆောင်နေပါတယ်။နေဆက်အခြေဆိုင်ဆယ်တော်တို့လူငယ်ဖွံ့ဖြိုးရေးတင်တဲ့ဥဆောင်တာဝန်ခံတဦးဖြစ်တဲ့မတ်အဖြူလေးကိုမတ်ခင်ဖြူထွေးကနေဆက်တနေရာမှာတွေ့ဆုံမေးမြန်းထားတာကိုရှုစားနာဆင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
မတ်ဖြူလေးဗီဝေကိုခုလိုအချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။တွေ့ရတာလည်းအမတန်ဝမ်းသာပါတယ်။ဆိုတော့မတ်ဖြူလေးရန်စားတော့ဒီပညာရေးကိစ္စတွေမှာဆောင်ရွက်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပေးဖို့အတွက်ဒီအင်တာဗျူးလည်းလုပ်ဖြစ်တာပေါ့လေ။ဆိုတော့ကျွန်မအရင်ဆုံးမေးချင်တာကအခုဒီမြန်မာနိုင်ငံကနေပြီးတော့အာဏာသိမ်းမှုနောက်ပိုင်းမှာ IDB ဒုက္ခသည်စခန်းမှာနေခဲ့ရတယ်ဆိုတာလည်းသိရတယ်လေ။အဲအဲ့ဒီလိုအခြေအနေမှာအခုလိုမျိုးပညာရေးလုပ်ငန်းကိုမလုပ်ဖြစ်ခင်အချိန်ပေါ့ကိုဖြတ်တန်းခဲ့ရတဲ့အခြေအနေနည်းနည်းတော့အဲ့ဒါပြောပြပါလား
။ကျွန်မကတော့အရင်ကတော့ဒီဒက်ကောမနေရပါတော့။ဒီတိုင်းကိုအိမ်နဲ့ AC ပဲနေခဲ့တယ်။ဒီလိုမျိုးတာမန်ဟိုဝန်ထမ်းပါပဲနော်။လုပ်တယ်။ပြီးကြလို့ရှိရင်ဒီဘက်အာဏာသိမ်းပြီးတော့ကျွန်မဒီ camp တွေရောက်လာတယ်။ရောက်လာတဲ့အချိန်မှာတော့ကျွန်မအတွက်ကတော့အဲအားလုံးကအစ်စ်ပဲဟိုမနီကူးထိုင်ဖူးတဲ့စခန်းထဲမှာဒီလိုမျိုးနေရတဲ့အခါကျတော့အရင်အဆင်မပြေဘူးတားရီတမီးတွေကြောင်းတက်ဖို့ဆိုတာလည်းအဆောက်အုံဆိုလုံးဝအဆင်မပြေဘူးကိုဗစ်တွေနည်းနည်းကျန်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်တော့တော်တော်အဆင်မပြေပဲနဲ့ဟိုခက်ခက်ခဲခဲပဲနေရတယ်ဒါပေမဲ့တော့လည်းဟိုကျွန်မထက်ဆိုင်ရင်ကျွန်မထက်အများကြီးစိုးညီနေတဲ့လူတွေအများကြီးရှိကြရပဲလားဆိုတဲ့ဟောင်းကျွန်မအဲ့ဒါနဲ့ပဲကျွန်မဟိုစာဒီဟာကိုပဲဖြတ်တန်းလာတာပေါ့နော်အဲ့ဒီထဲမှာတော့ကျမတို့ကတော့စိတ်ပိုင်းဆိုင်ရာတွေနဲ့အများကြီးကိုစိတ်တက်ကြတယ်အခုကျမတို့ပဲအမျိုးသမီးစစ်ဆောင်နေရတဲ့အမျိုးသမီးညီတူဆိုညီကြည့်လိုက်ပါကျမလိုမျိုးပဲစိတ်သက်တန်းတူပဲကြနေကြတယ်စိတ်သက်တွေစိတ်တန်ရာတွေအများကြီးရကြတယ်ဆိုတော့ကျမယုံပါတယ်ရှင့
်အခုအဲ့ IDB ဒုက္ခသည်စခန်းထဲမှာရောဘယ်လောက်ကြာကြာနေလိုက်ရလဲတနေ့ကျော်ကျော်နေရတယ်ဒီနေတဲ့ကာလအကျွမ်းမှာဒီကလေးငယ်ရဲ့ပညာရေးနဲ့ပတ်သက်ပြီးတော့လည်းသတိပြုမိခဲ့တာဘာတွေတွေ့ခဲ့ရလဲ
အဲ့တတော်များကစစချင်းဆိုရင်ကျောင်းနေရာတွေမရနေတာနေရာအထိုင်ခင်းတွေကလေးအတွက်ထိုင်ခင်းအိပ်စင်မပြေတာပြီးကြလို့ရှိရင်ဆရာဆရာမအင်အားတွေမလုံလောက်တာအဲ့ဒါတွေအများကြီးတွေ့ရတယ်ပြီးကြလို့ရှိရင်တချို့တွေဆိုလို့ရှိရင်ကျောင်းအဲ့ IDB ထဲမှာဖွင့်ထားတဲ့ကျောင်းတွေကိုခင်ချင်းကိုနောက်ကြပြီးမှရောက်လာတဲ့လူတွေဆိုလို့ရှိရင်လည်းဟိုတချို့တွေဆိုရင်ဟိုတင်လို့မရဘဲနဲ့အဲ့လိုမျိုးနေနေရတဲ့လူတွေကိုလည်းအများကြီးတွေ့ရတယ်အခါကျတော့ဟိုကျမကလေးကိုယ်တိုင်နိုင်ကလည်းကျမလည်းအမိဖြစ်တဲ့ကလေးတွေကိုဆိုလို့ရှိရင်အဲ့လိုမျိုးပဲပညာကိုသင်စီချင်တယ်အဲ့ဒါကြောင့်မလို့ဒီဘက်ကိုလာတာလည်းပါတယ်အဲ့ဒါကြောင့်ဒီဘက်မှလာတယ်အဲ့ဒီမှလည်းအများကြီးတွေ့ရတယ်ခုနပြောတဲ့ကလေးတွေမတင်ခွင့်မရတဲ့ဟာတွေအဲ့လိုမျိုးတွေပေါ့နော်နောက်တော့ကျမကိုယ်တိုင်နိုင်လည်းအခုဒီကျောင်းမှဆိုလို့ရှိရင်လည်းထပ်တန်းနေမယ်ကျမကကြည့်ပေးနိုင်တယ်ကလေးငယ်တဲ့လူတွေကြာရင်ကျွန်တော်တို့ကြည့်ပေးနိုင်တယ်အဲ့ပညာသင်ခွင့်မရတဲ့ကလေးငယ်လေးတွေကိုလည်းအများကြီးတွေ့ရတဲ့အချိန်မှာစိတ်မကောင်းဘူးအဲ့ဒါတွေကြောင့်ကျွန်မဒီကံလာထဲမှာပါဝင်လာတာပါဆက
်တကယ်တမ်းကျတော့ကိုကဒီပညာရေးဝန်ထမ်းလုပ်ခဲ့ပြီးတဲ့အခြေခံလည်းမရှိဘူးမရှိဘဲနဲ့အခုလိုဒီအာဏာသိမ်းမှုနောက်ပိုင်းမှာမှကိုယ်တိုင်လည်းအုပ်ပြစ်အိမ်ပြစ်ထွက်ပြေးရရင်လည်းမှဒီပညာရေးလုပ်ငန်းကိုဝင်ဖြစ်တယ်ဆိုတော့လေအဓိကကိုယ်ဘာရဆစ်စော်ပြီးတော့မှဒီလိုအခြေဒီကံလာတွေကိုရောက်လာခဲ့တာလဲ
ခုနကကျမပြောသလိုမျိုးပဲကလေးတွေကိုပညာသင်စီချင်တာမှအဲ့ခါကျတော့ခုနပြောတဲ့ပညာမသင်လိုက်ရတဲ့ကလေးတွေကိုကျမကဟို ဘယ်လိုမျိုးတောင်းတနေရနေကူညီနိုင်မလဲပေါ့နော်အဲ့ဒါနေလေပတ်သက်ပြီးတော့ဟိုစာတတ်နိုင်တလောက်ပေါ့ကိုဖက်ကနေတော့လုံနိုင်လဲဟာဘာလီလဲရှိလဲဆိုတဲ့ဟာလေကျွန်တော်ဒီဆရာကြီးကလည်းဖိတ်ခေါ်လို့ကျွန်တော်လည်းဒီဖက်ဒီမှာပါလာတာပါရှင်
ဆိုတော့အာနာသိမ့်မှုနောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒါမှအဖြူလေးဆိုရင်တော့ဒါကရင်လီဒေတာအနေလာတဲ့သူတယောက်ဖြစ်တယ်ဆိုတော့ပညာရေးအခြေအနေကဘလို့အပြောင်းလဲတွေဖြစ်သွားလဲအာနာသိမ့်မှုနောက်ပိုင်းမှာ
အာနာသိမ့်မှုနောက်ပိုင်းမှာဆိုလို့ရှိရင်အမတည်တဲ့အချိန်မှာအခုကျွန်တော်တို့ကရင်လီပြည်တပီဥစားတပီနယ်လုံးမှာဆိုလို့ရှိရင်တပီလုံးမှာပေါ့နော်အမဆိုလို့ရှိရင်လက်ကောတနေရာလောက်ပဲစာသိနိုင်တာလေကျန်တဲ့နေရာလေးအကုန်လုံးကပြန့်ကျင်းပြီးတော့တင်နေမတင်နိုင်ကြဘူးအမဒီကြောင့်လို့ရှိရင်ဒီတင်နေတဲ့ဟိုခန့်လေးတွေလည်းရှိတယ်အဲ့မှာကိုတူကိုထားတင်နေတာလည်းမလုံခြုံဘူးအမမလုံခြုံနေစင်တဲ့အများကကျွန်တော်တို့လည်းလေရင်နဲ့လာတယ်ဒါမှမဟုတ်လက်နဲ့ကြီးနဲ့လာတယ်အများကြီးကအဲ့ဒီကဟာသူတို့တွေကိုရင်ဆိုင်နေရတာအမကိုတူကိုထားနေပဲဆိုတော့လုံအောင်ကိုအစီအမပြုပြီးခဲ့တဲ့ကကျွန်တော်ဒီခန့်ပြင်းမှာနေတော့လည်းအဲ့မှာစာတင်ကျောင်းတွေရှိရဲ့အဲ့မှာတော့ဆိုလို့ရှိရင်ပြီးခဲ့တဲ့တလောပဲအဲ့မှာကျောင်းစာတင်ကျောင်းမှာကျွန်မကအဲ့ကြောင့်လည်းလည်းကြည့်ကြရပါလေအခုဆိုရင်အိတ်ကလေးတွေကပညာသင်ဖို့ကမရှိတော့ဘူးပြောရမှာပေါ့နော်အကောင်တော့ဆိုတော့အနောက်ဖက်သူတို့တွေကဒီနေဆက်ကနေပြီးတော့သူတို့ TV ကိုပြန်ပြီးတော့ကျောင်းပြန်တက်မယ်ဆိုရင်အဲ့မှာပြန်တင်ဖို့အလားလားဘယ်လောက်ထိတည်ချာလဲဆိုတော့လေကျွန်မမသိနိုင်ဘူးကျွန်မကလည်းအဲ့ဒီကလေးတွေကိုအကုန်လုံးကိုလည်းကျွန်မဒီခေါ်နေဖို့ရအောင်လေကျွန်မအတွက်ကတော့ဟိုအကြီးမားဆုံးစိန်ခေါ်မှုပဲပေါ့နော်ပညာရေးကတော့ဟိုတော်တော်ကြီးကိုစိုးဝါးဝါးပါပဲအထင်မှားတော့ဟုတ
်ဥမာဒီလူဦးရေနဲ့တွေ့မယ်ဆိုလို့ရှိရင်ကလေးငယ်တွေဘလောက်များများကဒီကရင်ပြည်တဲမှာပေါ့နော်ကျမဟိုစာမတင်နိုင်တဲ့အရွယ်ကြီးဘလောက်များများဖြစ်သွားလို့ပြောလို့ရမလဲခမန်းချီပေါ့
ခမန်းချီဆိုတော့ကျွန်မခုနပြောလို့မိုက်ကောတနီယာလောက်ပဲစာတင်ရတာအမပြီးရင်ဒီကိုတူကိုထားလောက်တဲ့နေရာတွေဆိုလဲညာတော့အချင်းကတော့ဒီအထက်တန်းနေညာမယ်ပြီးအလေရန်တို့ခုနပြောတဲ့ဥစားမူလာတဲ့အစင်လိုမူကျူအစင်ကလေးတွေကတော့မတင်နိုင်ဘူးဆိုရင်တော့ဟိုခံမှန်းလို့တော့မရဘူးကျွန်မထင်တာတော့ထောင်နဲ့တောင်းနဲ့တော့မကပါဘူးအမ။ဆို
တော့ကိုကိုရင်ကလည်းတကယ်တမ်းကျတော့ဒီစစ်ပီးတင်းရှောင်လာရတဲ့သူတယောက်ဖြစ်တယ်။အဲကိုမှလည်းမိသားစုနဲ့သားသမီးတွေနဲ့ဒီလိုပဲပြင်းလွှင်းနေမှာဒီလိုအခုဆိုလို့ရှိရင်ဒါ21နေရာပေါ့လေနော်21နေရာမှာဒီလူငယ်တွေကိုပြန်ပြီးတော့ပညာသင်ကြားတဲ့အစီအစဉ်တစ်ခုမှလည်းကိုကဥဆောင်ပါဝင်နေရဲ့ဆိုတဲ့ခါကျတော့လေ။ဆိုတော့ဒီလိုအလုပ်မျိုးလုပ်တဲ့ခါမှာရောအခက်ခဲပါရကြုံရတာရှိလေကို့အတွက်တွေ့ကြုံပြပြပါအောင
်ဒီအရောက်ချင်တော့ဒီမှာတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်မလို့ဟိုဒီတရားမဝင်နေထိုင်ရတဲ့လူတွေအကုန်လုံးတော့နားလဲပါတယ်ဒီကျမတို့တွေဘယ်လောက်လုံခြုံမှုရှိလဲဆိုတာတော့နားလဲပါတယ်အဲ့ဒီရဲ့အော်အခက်ခဲပါနောက်တစ်ခုကကျမဒီကလေးတွေကျမလည်းမိခင်ကိုယ်တိုင်ဖြစ်တယ်ကလေးကျမကလေးတွေလည်းရှိရပြီးကျမအခုကြီးရှုဆောက်ဆောင်နေကလေးတွေဆိုတာမိခင်နေမပါလာကြဘူးဆိုတော့ကျမကနေပြီးတော့သူတို့အမိနေရာမှာလားအဲ့လိုမျိုးကျမလှုပ်တယ်အဲ့ဒီသူတွေရဲ့စိတ်ပိုင်းဆိုင်ရာတွေဘယ်လိုမျိုးလဲဆိုကျမနားလဲရဖို့ကျမတော်တော်လေးကိုဟိုကျမအတွက်ကတော့ဒီဟာကိုကျမရဲ့ကိုယ်ကိုယ်တိုင်ခံစားနေရတဲ့ခက်ခဲပေါ့အဲ့ဒါတော့ရှိခဲ့တယ်နောက်ပြီးတော့ဟိုကျမတို့ဒီနေရာထိုင်ခင်းနေအတွက်လည်းအဆင်မပြေတာတွေနောက်ပြီးကြလို့ရှိရင်ဒီစားရည်တောက်ရည်နောက်ပြီးကြလို့ရှိရင်ရေတွေမရှိတာရက်စင်းမရှိကျမတို့နေရာနဲ့နေရာမှာလက်စင်းမရှိတာအဲ့ဒါတွေအတွက်လည်းတော်လေးကိုကျမကိုယ်တိုင်ဒီအခက်အခဲကြီးကိုအများကြီးဆန်ခဲ့ရအောင်ဒါပေမဲ့ကျမရဲ့အခက်အခဲကြီးဆိုတာဒီတွင်မှာခက်ကြံနေခဲ့တဲ့အမျိုးသမီးတွေတော့တော့မဆူပါဘူးရှင
်ဆိုတော့အခုအချိန်မှာเนาะအခုအချိန်မှာဒီလိုမျိုးပညာရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာရောဒီအခုစာသင်တာတွေအတွက်လိုအပ်ချက်တွေရှိရဆိုရင်တော့အလိုအပ်ဆုံးအရာတွေကလက်တော်မှာဘာတွေဖြစ်မလဲဘာတွေပံ့ပိုးဖို့အရေးကြီးနေလဲလောလောဆယ
်ဆိုတော့ဟိုဘန်နာရေးခက်ခဲပေါ့เนาะအဓိကဘန်နာရေးခက်ခဲအကယ်လို့ဒါကျမညီမကဟိုဘန်နာကြီးခက်အဆင်ပြေမယ်ဆိုလို့ရှိရင်ကျမကိုဒီခုဒီကြောင်စာရန်နေတဲ့အချိန်မှာကလေးတွေကနေ့စဉ်နဲ့များကျမကိုဆက်တွေ့လာကြတယ်ကြောင်တက်ချင်လို့ဘောနော်ဒီကြောင် join ချင်လို့ဆိုအခါကျမတို့အနေနဲ့လည်းဒီမှာကဟိုထိုင်းနေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာကိုတကယ်တော့တရားဝင်ထိုင်ခွင့်ဆိုတဲ့ဟာကလေးတွေကိုကျမကလုပ်ပြီးမှပဲခေါ်လို့ရမှာလေအခါကျတော့ကျမတို့အတွက်ကတော့တကယ်ကိုအဲ့ဒီကလေးတွေကိုခေါ်ဖို့ကကျမတို့အတွက်အဆင်မပြေဘူးအဲ့ဒီအတွက်ကြောင့်မလို့အဲ့ဘန်နာကြီးခက်ခဲကြောင်လို့အဲ့ဒီနေနိုင်လေကျမကသူတို့ငင်းနေရတဲ့အတွက်ကြောင့်မလဲကျမတကယ်ကိုစိတ်မကောင်းဘူးရင်းနှင်းမှလည်းတကယ်ကိုခံစားရတယ်ဘာမှမပူညီပေးနိုင်တဲ့အတွက်လည်းကိုအင်းဝမ်းနေပါတယ
်ဆိုတော့ဒီလိုအခက်ခဲရှိမယ်ဆိုတာလည်းအနည်းငယ်များတော့ကိုလည်းစဉ်းစားမိခဲ့မယ်လို့တော့ချင်ပါတယ်ဒါပေမဲ့အခက်ခဲရှိတဲ့ကြားပဲဒါကိုလုပ်မယ်ဆိုရဲစိတ်ပေါ့နော်ဘယ်လိုခံယူချက်ထားပြီးတော့ဒါကိုကြော်ဖြတ်နေလဲ
ကျမကတော့ဟိုနယ်ဆန်မန်ဒဲလာရဲ့သူရဲ့စကားလုံးပဲတုံချင်တယ်။တိုင်းပြည်တပြည်ကြီးကိုပြောင်းပြုတ်ပြင်ပြောင်းလဲတဲ့နေရာမှာပညာရေးကဟိုအဓိကလက်နက်ပဲဆိုတဲ့ဟာကိုကျမအဲ့ဒီစကားလုံးကိုတုံချင်တယ်။ဒီပညာရေးက
ဘယ်နေရာမှာမဆိုလို့ရှိရင်လိုအပ်တဲ့ဟာပေါ့နော်အဲအဲ့ဒီတိုင်းပြည်တပြည်မှာတော့သူကပညာရေးကလုံးဝမရှိမဖြစ်ပဲအခုအမတို့လည်းကြားဖို့မှာပါပြည်တိုင်းပြည်တပြည်ကိုအကြ ాయి အုပ်ချုပ်ခြင်းလို့ရှိရင်ပညာမတင်ခိုင်းတဲ့ဆိုတဲ့ဟာလေကျွန်မတို့တွေကအရင်ကတည်းကစနစ်တကျကိုဖျက်ဆီးခံလာရပညာရေးစနစ်ဆိုတော့လေအခါကျွန်မကတော့ဒီပညာရေးကိုကောင်းတဲ့ပညာရေးဟို quality education ဆိုတဲ့ဟာကိုကျွန်မကဒီကလေးတိုင်းကိုကျွန်မရသွားစီခြင်းနဲ့အဲ့ဒါတော့ဟိုကျွန်မရဲ့ခံစိတ်ထဲမှာဥစားဖြစ်တယ်ပြီးကြလို့ရှိရင်အကယ်လို့များလားကျွန်မတို့တိုင်းပြည်မှာပေါ့နော်ဥစား quality education နေများလားရခဲ့တယ်ရှိတော့ဒီဆက်ပြီးတော့အခုသူတို့တွေကတော့တိုင်းပြည်ကိုတစားတစ်စားဖျက်ဆီးနေတဲ့အခါကျတော့ကျွန်တော်တို့တွေကပညာရေးကိုသူတို့ကရန်တက်စီချင်တယ်ရန်တက်လို့ရှိရင်ခုနပြောလို့မျိုးသူတို့က AC အုပ်ချုပ်လို့ရတယ်အခါကျတော့ဆက်ပြီးတော့ကျွန်တော်တို့တွေဒီလိုမျိုးမအုပ်ချုပ်ခံချင်တော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပညာတက်ကိုတက်ရမယ်ပညာတက်မှပဲသူတို့အုပ်ချုပ်တာကိုကျွန်တော်တို့ကပြန်တော်လှန်နိုင်မယ်နောက်ပြီးကျအကဲလို့များကျွန်တော်တို့တော်လှန်လို့အောင်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကပညာရေးကိုရက်တက်မနေတဲ့အတွက်ကြောင့်မျိုးကျွန်တော်တို့ကကဘာနဲ့ပြန်ပြီးတော့ရင်ပေါင်တန်းလို့ရတယ်အဲ့ဒီဟာကိုကျွန်တော်ကနေပြီးတော့ပညာရေးကအရင်နဲ့အရေးပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ရဲ့အရင်နဲ့နောက်ကျကြံတဲ့စနစ်ခုနကကျွန်မပြောလို့ပဲစနစ်တကျဖျက်ဆီးခံနေရတဲ့အချိန်မှာအများကြီးနောက်ကျကြံတဲ့အချိန်မှာအခုကထပ်ပြီးတော့ကျွန်တော်တို့တွေကဖျက်ဆီးခံအောင်မယ်ဆိုရင်ကျမတို့ဘယ်နှစ်ထက်ကြအောင်မလဲဆိုတဲ့ဟာကိုပဲကျမပြောချင်တယ်ပြီးကြအဲ့ဒီဟာအဲ့ဒါကြောင့်မလို့ဘယ်လောက်ထိကြအောင်မလဲမသိတဲ့အချိန်မှာကျမတို့တွေတတ်နိုင်တဲ့လောက်လေးပညာရေးကိုဟိုကျူးကျူးစစလေးနဲ့အားလုံးဝိုင်းဝန်းပြီးတော့ကူညီပေးပြီးတော့လုပ်ပေးကြရင်တော့ကျမတို့တွေ့တော့အများကြီးအဆင်ပြေမယ်ထင်တယ
်
ဟုတ်ကဲ့ပါဘီဘီကိုပြုလို့ချင်ပေးတာကျေးဇူးများကျေးဇူးပါဟုတ်ကဲ့ကျေးဇူးတင်ပါတယ်မှာ
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နည်းပညာခန္ဓာမတိုင်ခင်မှာတော့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ဆိုးရရဲ့အသုံးစရိတ်ထဲမှာအမျိုးသားလုံခြုံရေးအတွက်သုံးဆနိုင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဘာရီများပြောထားပါသလဲ။နောက်အမေရိကန်အောက်လွှတ်တော်မှာမပြည့်ပြတ်သေးတဲ့အောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်နိုင်ရေးအရာအကြောင်းအရာတွေနဲ့ပတ်သက်လို့ကိုအောင်အောင်ကစူးစီးတင်ဆက်ပေးထားပါတယ်။
ကံပြောင်းစုမျိုးသားလုံခြုံရေးအတွက်လိုအပ်တဲ့အစိုးရအသုံးစရိတ်ပမာဏအတွက်ကွန်ဂရက်စ်လွှတ်တော်ကိုတင်ပြတောင်းခံသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအောက်တိုဘာ19ရက်နေ့မှာသမ္မတရဲ့ Oval ရုံးခန်းကပြောကြားတဲ့မိန့်ခွန်းအတွင်းထည့်သွင်းပြောဆိုသွားပါတယ်။ဒီအသုံးစရိတ်ထဲမှာ Ukraine, Israel, နောက်ဒီဒုက္ခသည်တွေကိုကူညီဖို့နဲ့တောင်ပိုင်းနယ်စပ်ကဝင်ရောက်သူတွေကိုတားဆီးဖို့အစီအစဉ်တွေအတွက်လည်းပါဝင်ပါတယ်။ဒါ့အပြင်လည်းဒီလိုအသုံးစရိတ်အတည်ပြုချမှတ်ပေးရမယ်။အမေရိကန်အောက်လွှတ်တော်မှာအုတ်ထကိုယာရုကနေဖြုတ်ချထားတာကြောင့်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာသတင်းနှစ်ပတ်ကျော်လာပါပြီ။အင်ကာနေတုန်းကတော့ Ohio ပြည်နယ်က Republican Party အမေရိကန်အောက်လွှတ်တော်အမတ် Jim Jordan ကအောက်လွှတ်တော်အုတ်ထနေရာအတွက်ဝင်ပြီးတော့အရွေးခံမှမဲ့ရှုံးနိမ့်သွားပါတယ်။ဗုဒ္ဓဟူးနေ့မှာဒုတိယအချိန်မဲခွဲရမှာလဲထပ်မံရှုံးနိမ့်ပြန်ပါတယ်။
ကိုကျော်သက်ကြီးအခုဆိုလို့ရှိရင်ဟိုအမေရိကန်အောက်လွှတ်တော်မှာဒုတိယအခြေမြောက်ပေါ့နော်ဒါအိုဟိုင်းယိုပြည်နယ်ကအောက်လွှတ်တော်အမတ်Jim Jordan ကိုအောက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်တင်မြောက်ဖို့ပေါ့အောက်လွှတ်တော်မှာအခုဒုတိယအခြေမြောက်မဲခွဲတယ်မဲခွဲတဲ့အခါကျတော့လည်းပဲသူထပ်ပြီးတော့ရှုံးသွားတယ်ပေါ့လေဆိုတော့ဟိုဒီ Jim Jordan ဘာကြောင့်ရှုံးသွားတယ်လို့ထင်ပါလဲ
Jim Jordan ကသူဘာကြောင့်ကျွန်မတို့ကလည်းဆိုလို့ရှိရင်သူကနည်းနည်းအစွန်းရောက်တယ်နောက်တစ်ခုကလည်းအောက်လွတ်တော်ဥက္ကဋ္ဌနေရာမှာသူရရှိဖို့ကြိုးစားခြင်းဟာအကယ်သူရသွားမယ်ဆိုလို့ရှိရင်သူနဲ့ဒေါ်နယ်ထရန့်နဲ့ကဟိုပေါ့နော်သူကအရင်နီးစပ်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်မလို့နောက်တစ်ခုကလည်းသူကဒီဒီပီကဲယူအမေရိကန်ယူရေးကောက်ပွဲမှာဒီဒီမိုကရက်တီကမဲကူရဲဆိုတဲ့ဟာမျိုးကိုသူအတန်တွင်းခဲ့တယ်လေအဲ့ဒါကိုလည်းသူကထောက်ခံခဲ့တယ်အခုတခါပါတီတွင်းကနေပြီးတော့ဒီအမတ်တင်နဲ့လည်းအဆင်မပြေဖြစ်တယ်လို့ဒါကျွန်တော်လေ့လာရတော့ဗောလေဒါကြောင့်သူအနေနဲ့အခုဒုတိယအကြိမ်ဒီအောက်လွှတ်တော်မှာမဲပေးဆုံးဖြတ်ပြီးတော့ဒီအောက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်အတော်ဝင်ရယူဖို့ကိုသူလက်လို့ဆောက်ရှုပ်ခဲ့ရတယ်လို့ထင်ပါရခင်ဗျာ
2024ခုနှစ်အတွက်အမေရိကန်အစိုးရ3စီအတူပြချမှတ်ပေးဖို့က
Congress လွှတ်တော်ကိုတင်ပြရမှာ Democrat အစိုးရနဲ့ Republican ကြီးစိုးတဲ့အောက်လွှတ်တော်ကြားညှိနှိုင်းလို့မရတာကြောင့် September လကုန်မှာအစိုးရလုပ်ငန်းတွေရပ်ဆိုင်မသွားအောင်45ရက်စာ November လလည်းအထိအသုံးစရိတ်ချမှတ်ပေးလိုက်ပါတယ်နှစ်သစ်အမိအသုံးစရိတ်ချမှတ်မပေးနိုင်တာကြောင့်ယာယီအဆင်ပြေစီဖို့တမရဂျိုးဘိုင်ဒန်အစိုးရနဲ့အောက်လွှတ်တော်ဥက္ကဋ္ဌ Republican အောက်လွှတ်တော်အမန် Kevin McCarthy တို့ညှိနှိုင်းခဲ့တာပါဒါ့အပြင်လည်းအခုလိုအစိုးရအသုံးစရိတ်ဖျက်တောက်ရေးကိစ္စတွေကိုမကင်တွယ်ဘူးဒီမိုကရက်နဲ့ညှိနှိုင်းနေပေးထားတဲ့ကတိတွေကိုချိုးဖောက်တယ်ဆိုပြီး Republican Party ရင်းကလက်ရဆုံးအလွတ်တော်အမတ် Matt Gaetz ဦးဆောင်ပြီး Kevin McCarthy ကိုအောက်တိုဘာ3ရက်မှာမဲခွဲဖျောက်ချလိုက်ပါတယ်ဒါဟာဆိုရင် American သမိုင်းမှာပထမဆုံးအကြိမ်အလွတ်တော်ဥက္ကဋ္ဌကိုဖျက်ရှားလိုက်တာပါ American လွှတ်တော်မှာအမတ်တဦးကအဆိုပြုလို့မဲခွဲမယ်ဆိုရင်လွှတ်တော်အတွင်းမဲအများစုဆုံးဖြတ်ချက်နဲ့ပဲအလွှတ်တော်ဥက္ကဋ္ဌကိုရာထူးကနေဖယ်ရှားနိုင်ပါတယ
်ဒီဒီမိုကရက်အစိုးရတောင်းထားတဲ့ငွေပမာဏကိုအစိုးရအသုံးစရိတ်ပမာဏကိုမပေးချင်ဘူးအဲ့ဒီထဲမှာယူကရိန်းစစ်ပွဲလိုအရေးကိစ္စတွေလည်းပါတာပေါ့အဲဒါပေမဲ့လည်းပဲအဲဒီမှာ Republican တွေဘက်ကဘာကြောင့်ယူကရိန်းစစ်ပွဲလိုကိစ္စမျိုးမှာပတ်သက်မသုံးချင်တာလဲဆိုတော့ဒါအမေရိကန်ရဲ့မှာလည်းပြဿနာတွေအများကြီးရှိနေတယ်ပေါ့လေအထူးသဖြင့်ဆိုလို့ရှိရင်ဒါတောင်အမေရိကလက်တင်အမေရိကကနေပြီးတော့ဒီအမေရိကန်တောင်ပိုင်းဒီနေဆက်ကိုဖြတ်ပြီးတော့ပေါ့နော်မက္ကဆီကိုကိုဖြတ်ပြီးတော့ဟိုတရားမဝင်ဝင်နေကြတဲ့သူတွေရှိတယ်ဆိုတော့အဲ့ဒီကိစ္စတွေကိုသူတို့ကထိ ंछ ုပ်ခြင်းနဲ့အဲ့ဒီကိစ္စတွေအတွက်အဲ့လိုတရားမဝင်ဝင်ရောက်လာတဲ့သူတွေကိုထိ ंछ ုပ်ဖို့အတွက်သူတို့ကပတ်စံပို့သုံးခြင်းနဲ့တစ်ဖက်မှာလည်းပဲအထူးသဖြင့်ပေါ့နော်ဒါ Republican တွေဘက်ကပြောတာကဒီမိုကရက်ဒီကြီးစိုးတဲ့ပြည်နယ်တွေမှာဆိုလို့ရှိရင်ဒါဟိုရာဇဝတ်မှုတွေတော်တော်လေးပိုပြီးတော့များလာတယ်ဇရာဦးမှာကယ်လီဖိုးနီးယားလိုတချို့မြို့ကြီးတွေမှာဆိုလို့ရှိရင်ဟိုနေကင်းကြောင်တော်မှဒါကားမှန်ကိုခွဲပြီးတော့ဟိုပစ္စည်းတွေကိုနှိုက်ယူရတော့ဘာလို့ရှိကြတယ်ဆိုတော့အဲ့ဒီလိုကိစ္စတွေကိုထိမ့်သိမ့်နိုင်တာမျိုးမရှိဘူးဒီလိုကိစ္စတွေကိုရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်ဒါသူတို့ဘက်ကဟိုလှုပ်ဆည်ခြင်းနဲ့ဆန္ဒပေါ့လေဆိုတဲ့အခါကျတော့ဒီနေရာမှာဒီဒီမိုကရက်အစိုးရတွေကတော့ဒီလိုရာဇဝတ်မှုတိုက်ဖြတ်နေတဲ့ကိစ္စတွေနောက်သူတို့ရဲ့ဟိုဒီနေဆက်နဲ့ပတ်သက်တဲ့မူဝါဒရေးရာ policy တွေကဟိုအားနည်းချက်တွေရှိနေတယ်ဆိုတာကိုထောက်ပြကြတယ်ကိုမွန်းချမ်းဘယ်လိုထင်ပါလဲ
။အော်သူတို့ထောက်ပြတဲ့အချက်ကတော့ဟိုဟိုလေမှန်တဲ့တော့တော့မှန်တယ်ပေါ့နော်။ဒါပေမဲ့အားလုံးတော့လည်းမှန်ပါဘူး။နေဆက်ပေါ့နော်တောင်ဘက်အမေရိကရဲ့တောင်ဘက်မက္ကဆီကိုဘက်ကနေဖြစ်တန်းလာတဲ့ဟလာဒီဟိုသားပေါ့နော်ဝင်ရောက်လာတာလာကြတဲ့သူတို့ခေါ် migrant ပေါ့နော်ခုကိုယ်ကဝင်ရောက်လာကြတဲ့လူတွေကိုလည်းပဲမတားနိုင်ဘူးပေါ့เนาะဒီဒီဝင်လာကြတဲ့အနေအမှာလည်းဒါပေမဲ့နံပါတ်1ကသူတို့လက်ခံပြီးဆိုလို့ရှိရင်အာဘယ်လိုလက်ခံမှာလဲဆိုရင်စနစ်ပေါ့เนาะနောက်ပြီးတော့ဝေးကြီးကြီးပေါ့เนาะပြီးတော့လူအင်အားပေါ့เนาะဆိုတော့ဒါတွေကဟိုတုံးဖို့အတွက်အမေရိကမှာเนาะဆိုတော့လူတွေကဝင်လာတာတိတ်နဲ့ချီတာဟုတ်ဆိုတော့တိတ်နဲ့ချီတာတန်းကန်းအောင်ရှိတော့မထင်ねဆိုတော့အဲ့ဒါမျိုးနေထားဆိုတော့ဟိုမတားနိုင်ဘူးလေเนาะအော်တာစနစ်တစ်ခုထားပြီးတော့မှဥမာဟိုဒီနေရဟိုဘော်ဒါဝေါ်ပေါ့နော်ဒီအုတ်နေရင်ချတတိုင်းကိုတိဆောက်လိုက်တယ်ဆိုလို့ရှင်အားလုံးကိုတိဆောက်လိုက်တယ်ဆိုလို့ရှင်လည်းတမျိုးပေါ့နော်အုတ်တတိုင်းကိုတိဆောက်ဖို့အတွက်ဆိုတာလေဘော်ဒါရဲ့အရှိကြီးလေဒါလည်း budget တစ်ခုထိုးတာပဲ
နေဆက်မူဝါဒနဲ့ပတ်သက်ပြီးတော့ဟိုတိတိကျကျလုပ်ဖို့ပြင်းပြင်းထန်ထန်ခြင်တွေဖို့သူတို့ကတောင်းဆိုပေမဲ့မရတဲ့ခါကျတော့အခုဆိုလို့ရှင်ရင်ဒီအထူးသဖြင့်ဒါဟို Texas ကဒီအုတ်ချုပ်ရေးမှုGreg Abbott ဆိုလို့ရှိရင်ဒါဟိုဟိုနေဆက်ကနေဝင်လာတဲ့ဒီဒီရွှေပြောင်းဝင်ရောက်သူတွေကိုဘတ်ကားပေါ်တင်ပြီးတော့ကားစီးလုံးလိုက်ပေါ့လေဟိုနယူးယောက်အပါဝင်တချို့ဟိုဒီမိုကရက်မြို့ကြီးတွေကိုဟိုပို့ခဲ့ပါတယ်ဆိုတော့ကိုမိုးချန်တို့ရောအဲ့ဒီမှာဒီရွှေပြောင်းဝင်ရောက်လာသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေများသိထားရပါလဲအ
ဲဒီနယူးယောက်မှာဒီရွှေပြောင်းရောက်လာကြတဲ့သူတွေဒီနေရာတော့အထူးသဖြင့်သူတို့ကိုနေရာချထားရေးပေါ့။နေရာချထားရေးမှာအဆင်မပြေမှုတွေအများကြီးဖြစ်တယ်လို့ဟိုကျွန်တော်တို့ကြားရတယ်ဗျ။အဲ့တော့အထူးသဖြင့်နေရာအခက်ခဲပေါ့ဗျာ။လူကတိတ်နဲ့ချီရောက်လာတာပေါ့နော်။ဒီဒီရွှေပြောင်းရောက်ချလာတဲ့သူတွေကိုထားဖို့နေရာကမလုံလောက်ဘူးဖြစ်နေတာ။မလုံလောက်တော့ဒီလူတွေကလမ်းမှာသွားပြီးတော့မှအိုးမဲ့အိမ်မဲ့ပုံစံမျိုးပေါ့နော်။အင်ဂျီမဲ့ရောက်ရရမှာဟိုနေနေတဲ့အနေအထားမျိုးတွေဖြစ်လာလို့ရှိရင်အဲဒါတွေကပတ်ဝန်းကျင်ဒီအတွက်မကောင်းဘူးလीเนาะဒါဒီကြားထဲမှာတော့မှတချို့ချက်ွက်တွေရတယ်ဆိုရင်
အစိုးရကိုဒီအောင်ရဲတွေကိုတိုင်ကြတာပေါ့နော်သူတို့ရက်ကွက်လာမှာညာဘက်ဆိုတော့အိတ်ဘူးပေါ့ဒီလူတွေအိတ်ပဲနဲ့အာစကားတွေပြောတာအကျဲကြီးတွေပဲပြီးတော့ဟိုဟာလုံးဒီဟာလုံးနဲ့သူတို့ဟိုရှုတ်ချက်တွေခတ်နေတာပေါ့ညာဘက်ဆိုလည်းအတန်တွေစူညံနေတာပဲပေါ့နော်ဆိုတော့အဲ့လိုမျိုးတွေ complaint တွေအများကြီးတက်ကြတယ်
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ကြောက်ကြမ်းပြည့်ရွေးပေါ်ကအင်းလေးအကြောင်းကိုတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံအရှေ့ပိုင်းမှာထင်ရှားတဲ့ကြောက်ကြမ်းပြည့်ရွေးဟာကုန်းတွင်းရေကန်ကြီးတစ်ခုဖြစ်တဲ့အင်းလေးကန်ကိုတောင်မြောက်တန်းပြီးတော့ဖြတ်နေတာကအင်းလေးကန်အတွက်ငလင်အန္တရာယ်ဘလောက်ဆိုရင်ရပါသလဲအင်းလေးရေရှည်တည်တဲ့ရေသူသေးတနာမှာဒီကြောက်ကြမ်းပြန်၍ကိုပါထည့်သွင်းပြီးတော့လေ့လာနေတဲ့ဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကအမေးအမြန်းတင်ပြထားပါတယ
်ဒီအင်းလေးဒေတာမှာမှာဘူမိဗေဒပညာရှင်တွေအနေနဲ့ဆိုရင်တော့သူကငရင်နဲ့ပတ်သက်ပြီးတော့နောက်ပြီးတော့ဒီငရင်အပြင်ပေါ့နော်ဒီအင်းလေးခံကြီးတည်ရှိနေတဲ့အောက်ခံမြေသားရဲ့အနေထားဆိုရင်မှုလေးရှိကြပါတယ်ဆိုတော့ဒါလေးကိုနည်းနည်းလေးရှင်းအောင်ပြောပြပေးပါနော်။ဒါကြောင့်ဆိုရင
်ဟုတ်ကဲ့ကျွန်တော်အနေနဲ့ဒီနေ့ data မှာဒီ four project စလာကြံခဲ့တဲ့ရှင်းနေကြတော့ကပထမဆုံးကျွန်တော်တို့ရဲ့ target ထားခဲ့တဲ့ဥစ္စာကဒီရခွဲနီးပညာတွေတိုးတက်လာတာပေါ့မူတည်တာရဲ့နောက်ပြီးတကဘာလုံးမှာပေါ့နော်ဒီကုန်းတွင်းရေကန်တွေကိုတူးဖော်တဲ့ဟာတွေအရန်ကိုခေစားပြီးတော့အဲ့ဒီရေကန်တွေကိုတူးဖော်ပြီးတော့မှအတိတ်ကသမိုင်းကြောင်းကိုဒါခွဲတဲ့နီးပညာတွေပြန်ပြီးတော့အသေးစိတ်လေ့လာကြတဲ့ဟာတွေခေစားလာတဲ့ကြောင့်ကျွန်တော်ကလည်းမြန်မာနိုင်ငံမှာဒီအင်းလေးဒေတာကိုပထမဆုံးရွေးလိုက်တာပေါ့အဲ့တော့ရွေးလိုက်ပြီးရဲ့နောက်မှမှမြန်မာပြည်ထဲမှာရှိပြဲဒီဥပဒေပညာရှင်တွေနဲ့တိုင်ပင်ကြတဲ့အချိန်မှာသူတို့စီကပြောလာတဲ့ဥစ္စာတော့ပေါ့နော်1932ခုနှစ်ကဒီမေမျိုးငလင်ကြီးပေါ့နော်မြန်မာနိုင်ငံမှာတော့ပြောရရင်တော့ဒီမျိုးကြီးတက်ကြီးတွေမှာအင်းအပြင်းအားအကြီးဆုံးလို့ပဲပြောရမှာပေါ့ဘာလို့ဆိုတော့ပြင်းအား၈တသမဟိုညာရှိတယ်ဆိုတော့ငလင်ကြီးလှုပ်ခဲ့တာပါအဲ့ဒီငလင်ကြီးကိုလှုပ်စေခဲ့တဲ့အကြောင်းရင်းဖြစ်တဲ့ဒီကြောက်ကြမ်းပြတ်၍ဆိုတဲ့ဟာကြီးကဒီမေမျိုးဒီကြောကနေရှမ်းပြည်မြောက်ပိုင်းကနေရှမ်းပြည်တောင်ပိုင်းအထိကိုဆင်းလာပြီးတော့အင်းလေးဒေတာမှာဆိုရင်အရှိပဲအင်းလေးကန်ကြီးအရှိပဲထားမှာဖြောင်းဖြောင်းကြီးရှိနေတယ်ပြတ်၍ကြီးပေါ့နော်ဆိုတော့အဲ့တော့ဒီပြတ်၍ကြီးကြောင့်မေမျိုးငလင်လှုပ်ခဲ့တယ်ဆိုရင်ဒီပြတ်၍ကြီးကအင်းလေးဒေတာမှာအတိတ်ကဘယ်လိုမျိုးလှုပ်ရှားမှုတွေဖြစ်ခဲ့လဲပေါ့နော်ကျွန်တော်တို့ဝိပြန်မှတ်တမ်းတွေရှိတယ်ကြံခဲ့50နှစ်ကြာအတွင်းမှာကျွန်တော်တို့မသိခဲ့ပေမယ့်အဲ့မတိုင်ခင်ကပို့ပြီးရှင်းကြတဲ့အချိန်မှာဘာတွေရှိခဲ့လဲဆိုတဲ့ဥစ္စာအထောက်အထားတွေကိုကျွန်တော်ရှားခြင်းနဲ့ပြီးတော့ဒီရှေ့ကိုဆက်ပြီးတော့အနာဂတ်မှာဘယ်လိုအနေမျိုးရှိနိုင်မလဲဆိုတဲ့ဥစ္စာကိုလည်းသတိပေးခြင်းနဲ့ဆိုတဲ့အပိုင်းနဲ့အင်းနစ်ကကြောက်ကြမ်းပြတ်၍ကြီးဒီအင်းနစ်ဒေတာကငလျင်အနေနဲ့ပတ်သက်ပြီးတော့လည်းသူတင်လာကိုကျွန်တော်ဆက်လုပ်ဖို့ဆိုပြီးတော့ဒုတိယ target တစ်ခုထည့်သွင်းခဲ့ပါတယ
်ငရင်နဲ့ပတ်သက်ပြီးတော့အင်းလေးဒေတာမှာအန္တရာယ်ရှိနေတယ်ဆိုတော့ဒီကြောက်ချမ်းပြည့်ရည်ပေါ့နော်ငရင်ကိုဖြစ်စေတဲ့အဓိကပြည့်ရည်ဒီကြောက်ချမ်းပြည့်ရည်ရဲ့အနေထားနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေ
းဟုတ်ကဲ့ခင်ဗျကျွန်တော်ဒီပုံလေးတွေလည်းနောက်ဘက်မှာပြနေတဲ့ပုံလေးတွေမှာလည်းကျွန်တော်လေးအသေးစိတ်ကြည့်ပါတယ်ကျွန်တော်ဒီတောင်ငူတက္ကသိုလ်ကဒေါက်တာဆိုးမင်းကတော့အဓိကပေါ့နော်သူကလည်းအင်းသားပါပဲငရင်ဒေတာတစ်ခွင်ကိုသူတုတေသနာတွေအကြီးအကျယ်လုပ်နေတယ်နောက်ပြီးငရင်တုတေသနာတွေလည်းဆင်ခံကြတယ်ဆိုတဲ့အဲဒါကြောင့်မလို့သူတို့တွေနဲ့ကျွန်တော်တို့ပူတွဲပြီးတော့ဒီကျွန်တော်မှရှိတဲ့အတွေ့အကြုံအရာပေါ့နော်ဒီဘက်မှာကျွန်တော်ကြံခဲ့တဲ့နှစ်30လောက်ခဲ့တဲ့ဒီငရင်ကြောတွေမှာကျွန်တော်တွင်းနဲ့ကြီးတွေတူးပြီးတော့တုတေသနာလုပ်တဲ့အပိုင်းတွေနဲ့ပတ်သက်တဲ့နည်းပညာကိုဘယ်လိုသုံးရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့တိုင်ပင်ကြပြီးတော့ဒီပညာလည်းမခက်ခဲငွေကုန်ရှိကြလည်းနည်းမဲ့ပထမအဆင့်နဲ့ကျွန်တော်ထည့်ထားတဲ့ဥစ္စာကတော့ဒီကြောက်ကြမ်းပြည့်၍နေရာမှာပေါ့နော်အင်းလေးကိုင်းအရှိပဲခြံကတနေရာနေရာလဲအချမ်းမြင့်တော့ကျွန်တော်ရွေးထားပြီးပါပြီပေါ့နော်ရေမဖုံးမဲနဲ့ရွေရသည့်ချိန်ကြီးခန်းတဲ့အချိန်မှာဆိုရင်အဲ့နေရာကညစ်ကြီးဖြစ်နေပြီးတော့ရေမရှိတဲ့နေရာဆိုတော့ကျွန်တော်လောလောကူသွားပြီးတူးလို့ရမယ့်နေရာမှာဒီမီတာ1000လောက်အထိအနည်းပေါ့နော်ဒါကလည်းကျွန်တော်တို့အခုချိန်ကြီးက seismic data ကောင်းကောင်းမရှိသေးဘူးပေါ့နော်မြန်မာရေနံလို့ပေါ့နော်ကျွန်တော်တို့ကြံခဲ့တဲ့နှစ်3-4နှစ်လောက်အထိကကြည့်ထားတဲ့ဟာလောက်ပဲရှိသေးတာမဟုတ်လားဒီရေနံကုမ္ပဏီရဲ့အကူအညီနဲ့ကျွန်တော် seismic data ကောင်းကောင်းများရခဲ့တယ်ဆိုတော့ဒီ1000မီတာလောက်အထိကိုကျွန်တော်တို့ကဒူးချလိုက်မယ်ဒူးချလိုက်ပြီးတော့ high quality တော့မဟုတ်တဲ့ core sample တွေယူမယ်ပြီးတော့မှအဲ့ဒါတွေကိုကျွန်တော် core analysis ပေါ့နော်ဒီဘူးဒေတာပညာရှင်တွေရဲ့ဒီမျက်စိနဲ့ပဲဟိုလေ့လာတဲ့အပိုင်းတွေကိုအသေးစိတ်လုပ်လိုက်တယ်ဆိုရင်ကျွန်တော်တို့ဒီငလျင်လှုပ်ခဲ့မှုတဲ့အထောက်အထားရှိရဲ့ညဇုံလေးတွေကိုနေရာလေးတွေကိုကျွန်တော်အများကြီးတွေ့ရမယ်လို့မှန်းထားပါတယ်ဘယ်နှစ်ခုတွေ့မယ်တော့မသိဘူးပေါ့နော်အဲ့လိုဟာမျိုးတွေ့ခဲ့တဲ့ဆိုရင်အဲ့လိုနေရာတွေကိုအသေးစိတ်ထားပြီးတော့ကျွန်တော်တို့ဒီဘအထိကိုကြာခွဲပြီးတော့လေ့လာမယ်သက်တမ်းတွေတွေ့မယ်ပြီးအနေထားတွေပါလို့ကျွန်တော်အသေးစိတ်ကြည့်ပြီးနောက်မှကျွန်တော်အစီရင်ခံစာတွေပြီးနေအစိုးရဒီတော်စုအစိုးရတွေကိုကျွန်တော်အစီရင်ခံစာတင်သွင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့လိုဟာမျိုးဖြစ်လာပြီးဆိုရင်ကတော့ကျွန်တော်တို့အာဏာရဲ့နဲ့ပတ်သက်ပြီးကျွန်တော်တို့မှန်တဲ့ပိုင်းတွေဖြစ်လာပြီးပြီးတော့ရှေ့ဆက်ပါလို့မယ်ဆိုတဲ့အပိုင်းတွေကြီးပေါ့နော်ကျွန်တော်စကိုင်းပြည့်ရွေးမှာကျွန်တော်ဒီမြန်မာငလင်းကော်မတီကလုပ်နေတဲ့သူတေသနာမျိုးတွေတော့ဒီအသေးစိတ်သွားတယ်တကယ်လို့အနေနဲ့ကြီးတယ်ဆိုကျွန်တော်ယူဆတယ်ဆိုပေါ့နော်ဆက်သွားတဲ့ဟာမျိုးတွေလည်းဖြစ်လာမှာ
老老实实喏，照讲这个我们是人民，人民身边别个的，第一类啊，第稻苗是新的是，照讲这个原来都担心的。
好吧嘞，照讲这个第一类感染是别个的嘛，如果你那扫描嘛，第羊血路、血浆路，特别在大便嘛，就槟榔就有这种多吧嘞，感染这种事。槟榔宝贝在了这种，你看恁那他扫描便那妈妈外面有。เอาไปนาทีเดียวเนาะจนเราสาวอยู่แต่ตัวอะไรหางอยู่ยิ่งมาในงานมาก็ดีบริเวณจะอยู่ดีกูตีสิ่งดีได้ไปงานจนเราสกายจะอยู่อันเดียวจะชาหายก็จนเราไม่เลิกไหนอยู่บ่ไม่เลิกตีกูเนาะไอ้ตัวเจ้าจังจนเราว่าเลยเอ็นดีโปรเจกต์ตัวเองเนี่ยที่ว่ากูยี่เลยยาลามเนี่ยไปนี่จนเราอยู่ในชีเนี่ยไปช่วยได้ท่าว่าไอ้ตัวยี่การตะคู่จนเราว่าตะเกียวติดปันนี่จ้ะจีจีจ้าจ้าเนี่ยเราสมวันนี้ปีนี้เนี่ยลีลาในมาที่ว่าเลย
เนี่ยยังเปลี่ยนบ่เนาะที่อินเนเดต้าเอาคันนี้อันนี้ท่าอ๋อสู้ยังจะใช่ป่ะ
พอเก็บขึ้นมาเจ้าอันนี้เนี่ยพี่ว่าเองเนาะเอาคันงานจะเนี่ยว่าดีเนี่ยตามเอายาในชีวิตสิ่งเนี่ยดีอามาเจ้าหนูเลยสิ่งเนี่ยสู้ยังไม่ไอ้บ่มาจะเนาะที่อดีตการบ่เนาะที่อินเนการเนี่ยยี่ดีซีเวนลาเนี่ยปีกาตาวนี้เนี่ยเนี่ยมันใช่อันนี้แต่เจ้าเนาะอินเนการสิ่งเนี่ยเอาคันเจ้าสุดเนี่ยเนี่ยมันก็ที่ฉันบีมาที่ทำเนี่ยเลยทงเจ้าโดโลไม้เนี่ยดีไลม์ซงสุดเลยทงเจ้าเปลี่ยนโอ้เซนส์ตรงเตะเจ้าเนี่ยเสื้อส่งสุดเลยอันไหนมองนี่ชี้เจ้าดีกว่าเนาะไอ้ทำมันกูยี่กันอันไหนที่ย้าละเลยสุดเลยไปมาเลยที่กับเจ้าตัวพี่ได้ก็คุณน่ะเปล่าเลยเสื้อส่งนี่ก็ยังย้าละเลยอุศัยกับป้ามาเลย
อันนี้ติดตามด้วยนะก็ด้วยเนาะที่ปัญญาปีละเนี่ยปัจจุบันเอาไปเนี่ยเป็นเส้นทางราชี
พโอเคครับเนี่ยตอนนี้ทุกอย่างเนี่ยพี่ออกมาที่แกกูเนี่ยเสกันนั่นแล้วที่กูเบสิกที่กูเปลี่ยนพี่ออกสุดท้ายชาวบุรีละในเนี่ยเชนิมิวพี่ละไม่จ่ายได้บ่าวไอ้เด็กดีนี่เป็นยาวจังเราประมาณตรงเนี่ยเอาสาวก็มีมาดีก็เอ็นเลดีตายมาจังเราลูกจ่ายไม่สุดเลยสี่สิบพี่ลาบีเอ็นเอามาจำมีเนี่ยสุยาก็เจ้าหนี้เจ้ากูก็ยังกูอาเจ็บตัวกูหนีพี่รอเลเวลวีลูกเด็กเขาลูกอาตาเลยเขาพันเนี่ยไปนี่ดีพี่ลาบีมาจังเราเส้นสามีอ่ะเอ็นเลดีตายจวดเลยไม่ได้อาพี่เอาสุดไปเลยเอ็นเลดีตามาเวดีติดตัวอุ้ยฐานะเซมิอาอุ้ยฐานะเนี่ยกูเกรียบอยู่ยูซีแอนเตติลิตคูบ่เนาะ drilling science เลยดีลงเรียนดูเรียนนี่ปีนี้ไปแบบนี้นะสุดที่มิวเซียมเรื่องที่คุณจะเอาข่าวมุ่งที่คุณจะเอาเป็นสินค้าไปเลยไอ้หมาเป็นเอ็นดีเดน่ามาดูไหมคุณอาเตียมีการใช้ไฮคุณภาพกูสัมเบอร์ใช่ไหมแต่ทอมีการที่ดูไหมเจ้าจานจะอยู่ที่อ่ะกูสัมเบอร์เลยก่อนลงคุณจะเอาไอ้หมาที่อาทำเนี่ยโลกินโลกเมื่อหาเรื่องที่เอากูอนาลิซิสเราถ้าได้ปัญญาเช่นนี้มาตั้งเนี่ยก่อนลงคุณเตะสิขาไปยอมมาเปลือยนี่อะไรเปลือยโซนี่ก็ยิ่งยังเกิดเฉยนี่สุดหามีกูเตะสิจะเอาจังหวะนี้ลีลาไงอ๋อทำแบบนี้ก็จะยังใจอยู่ที่ส่วนในทางวัฒนธรรมในเมืองกันเองนี่สุดแค่เช่นว่าที่กู้สัมภาระมาเป็นลูกหามีพี่ปอนี่เลยสุดหามีบ่เนาะเทศนี้อะไรหามีเลยคุณเจ้าไอ้ลูกมาดันเนี่ยเทศทำจ้าหน้าที่ดีดีปัญญาอุดรในบทเรียนทำอะไรนะ
ดร.โมจูตุยเพียวจ้าเจนเลยที่เรียนไปด้วยไอ้ปัญญาดีปัญญากันนะครับที่มาเป็นยานาเลยดีอ่ะสิน่ารักมากเพียงปีสมัยอุ้ม
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင
်။ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေအသက်ရှင်တန်ရေးအတွက်လိုအပ်တဲ့အကူအညီတွေကိုဂါဇာကိုဝင်တဲ့အီဂျစ်နိုင်ငံနဲ့နယ်စပ်ရာဖာဂိတ်ကနေအများဆုံးဝင်ခွင့်ပေးပါလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဒီကနေ့တောင်းဆိုလိုက်ပါတယ်။အီဂျစ်နယ်စပ်မှာအသင်းဆောင်နေကြတဲ့ကုန်တင်ကားအစီး20တဲ့မင်းထဲမှာအစားအသောက်တွေအပါအဝင်အလွန်အမင်းလိုအပ်နေတဲ့အကူအညီတွေဖြစ်လို့အများဆုံးလိုရာရောက်တဲ့လို့အတွင်းရေးမှူးချုပ်ဂူတဲရက်စ်ကရာဖာနယ်စပ်ဂိတ်ကိုရောက်ရှိတဲ့အချိန်မှာပြောကြားခဲ့တာဖြစ်ပါတယ်။အစ္စရေးဟာမတ်စ်ပြည်ပခါကြောင့်ကမ္ဘာတခြားဒေသတွေမှာစာနာမှုဆိုင်ရာလိုအပ်ချက်ရှိနေသူတွေအတွက်အခက်အခဲတွေနဲ့ပိုပြီးကြုံရစေနိုင်တယ်လို့ယူနီဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီကနေ့ပြောကြားလိုက်ပါတယ်။ဒီစစ်ပွဲဟာဒုက္ခသည်အကြတဲ့ကြုံရတဲ့လေဗနွန်နဲ့အီဂျစ်လိုအိန္ဒိယနိုင်ငံတွေစီကူးဆက်ထိခိုက်ပြီးလူသားချင်းစာနာမှုအကူအညီတွေအပေါ်ပိုခက်စေမှာစိုးရိမ်ရတယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ယူနီဆီယာအကြီးအကဲကဒီကနေ့ပဲပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။လက်ရှိအရှိလာပိုင်းဒေသမှာဖြစ်နေတဲ့တင်းမာမှုကြောင့်ကမ္ဘာတဝန်းရင်းနှံဖြန့်ဖြူးမှုထိခိုက်နိုင်ပြီးဈေးတက်နိုင်တယ်လို့ပြင်သစ်နိုင်ငံအခြေစိုက်နိုင်ငံတကာစွမ်းအင်အေဂျင်စီ IEA ကတတိပြလိုက်ပါတယ်။ဒါပေမဲ့အရင်သမိုင်းမှာဖြစ်ခဲ့သလိုအဆမတန်ဈေးတက်တာမျိုးတက်စီဆိုင်တွေမှာတန်းအရှိကြီးဆောင်ဆန်းရတာမျိုးတော့ဖြစ်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါရခင်ဗျာ။
တ တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောင်းဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စစ်ဒရစ်ဖရန်ကလင်နဲ့ဟဲလမ်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအေကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအ
This program has come to you from the Voice of America, Washington.